Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2018ခုနှစ်ဖေဖော်ဝါရီလ9ရက်တောက်ကြနေ့ညပဲ VOA စီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေစပြီးထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925နဲ့32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။တို့ရရှင်များရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မတင်ကြီးထိုက်ပါ။ဒီကနေ့အမေရိကန်ဆွေရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရန်နာထားရတာကိုအဆုံးသတ်တဲ့အနေနဲ့အမေရိကန်သမ္မတကအဆိုရအသုံးစေဥပဒေချမ်းကိုလက်မှတ်ထိုးပြီးဥပဒေပြုလိုက်ပြီးဖြစ်ပါတယ်။အမေရိကန်ဒုတိယသမ္မတကတော့တောင်ကိုရီးယားနိုင်ငံပျုံချန်းကိုရောက်ရှိနေပြီးအိုလံပစ်ပွဲတော်ဖွင့်ပွဲကိုတက်ရောက်ပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းလေးကိုကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်ရှင်။
အခုညနားဆင်ရမယ့်သတင်းလွှာလေးထဲမှာတော့ရှစ်နေဦးကိုနီကိုလှုပ်ကြံခဲ့သူနဲ့ပူးပေါင်းကြံစီခဲ့တဲ့တရားခဏ်တွေကိုဆွဲချက်တင်လိုက်ပါပြီ
။အမှုမှာဆွဲချက်တဲ့တရားခဏ်၄ရောက်အပေါ်ကိုဆွဲချက်အမိန့်ချပါတယ်။ကြည်လင်းအပေါ်ကိုပြည်မှုဆိုင်ရာဥပဒေပုံမှာ302ခါခွေမြင်းဆောင်34နဲ့အမိန့်ချပါတယ်
။ကွယ်လွန်သူရှစ်နေဦးကိုနီရဲ့ရှင်းနေအကျိုးဆောင်ရှင်းနေဥက္ကမောင်ထေးရဲ့ပြောပြချက်နဲ့အတူနားဆင်ရမှာပါ။ရခိုင်ပြည်နိုင်ငံတော်ကြာဆုံးခြင်းထိမှတ်ပြုပွဲမှာဟောပြောခဲ့တဲ့ဒေါက်တာအေးမောင်နဲ့လူငယ်စာအိတ်ဆရာတို့ကတော့တေတံအထိပြစ်ဒဏ်ကြခံရနိုင်တဲ့ပုံမှာအပါအဝင်စုစုပေါင်းပုံမှာ3ခုနဲ့အမှုဖွင့်လိုက်ပါတယ်။မွန်ပြည်သက်ပါတီကအစိုးရနဲ့အပြည့်ရဆဲရေး NCA မှာလက်မှတ်ထိုးတော်မှာဖြစ်တဲ့အကြောင်းပါတီထိပ်တန်းခေါင်းဆောင်တွေကပြောပါတယ်။မြန်မာနဲ့နယ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံမဲဆောက်မြို့မှာတော့ရာဇဝတ်မှုတွေပိုပြီးထူပြောလာနေပြီးနှစ်နှစ်အရွယ်ကလေးငယ်ကိုဓာတ်ထောက်ငွေတောင်းတဲ့အဆင့်ထိဖြစ်လာပါတယ်။ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကြားကြရမှာပါ။အခုရင်ဆုံးတော့ထိပ်တန်းရောက်ဒေတာတွင်နဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုညာဝေအောင်တို့ပြောပြပါမယ်ရှင
်။အမေရိကန်ဆွေးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရန်နာထတာကိုအဆုံးသတ်ပြီးစစ်ဖက်နယ်ပြည်တွင်းအသုံးစရိတ်ကိုဒေါ်လာဘီလီယံရာနဲ့ချီတိုးမြှင့်ထားတဲ့ဥပဒေချမ်းကိုဒီကနေ့တောက်ချာနေမှာသမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးပြီးဥပဒေအဖြစ်တည်ပြုလိုက်ပါပြီ။ဥပဒေချမ်းကိုလက်မှတ်ရေးထိုးလိုက်ပြီလို့သမ္မတက Twitter လူမှုကွန်ရက်မှာရေးသားခဲ့ပြီးအခုဆိုရင်စစ်တပ်ဟာအရင်အရင်ကထက်ပိုပြီးခိုင်မာတောင့်တင်းသွားစီမှာဖြစ်တယ်လို့လည်းရေးသားခဲ့ပါတယ်။ကျွန်တော်တို့အနေနဲ့စစ်တပ်ကိုလိုအပ်ပြီးချစ်မြတ်နိုးတဲ့အကြောင်းလိုအပ်တာမှန်သမျှပေးမယ်ပိုပြီးတော့လည်းပေးမယ်လို့လည်းသမ္မတကရေးခဲ့ပါတယ်။ဒီကနေ့တောက်ချာနေအစောပိုင်းမှာအောက်လွတ်တော်ကဒေါ်လာဘီလီယံ400အစိုးရအသုံးစရဥပဒေချမ်းကိုအတည်ပြုခဲ့ပြီးတဲ့နောက်နိုင်ပိုင်အတွင်းသမ္မတကလက်မှတ်ရေးထိုးခဲ့တာပါ။ထောက်ခံမဲ240ကန့်ကွက်မဲ186မဲနဲ့အောက်လွှတ်တော်မှအတည်ပြုလိုက်တဲ့ဥပဒေချမ်းကိုတော့သမ္မတဒေါ်နယ်ထရန့်ကလက်မှတ်ထိုးလိုက်တာဖြစ်ပါတယ်။ဒါပေမဲ့လည်းအစိုးရအတွက်မတ်လ23ရက်နေ့အထိအသုံးစရိတ်တာဖြစ်ပါတယ်။ဒီရက်မတိုင်ခင်အထိတော့လွှတ်တော်အမတ်တွေအနေနဲ့စက်တင်ဘာလ30ရက်နေ့မှာအဆုံးသတ်မဲ့ကျန်တဲ့ဘဏ္ဍာနှစ်အတွက်အသုံးစရိတ်အစည်းအဝေးအသေးစိတ်ကိုဆောင်ရွက်ကြရမှာဖြစ်ပါတယ်။အသုံးစရိတ်အကြီးအကျယ်တိုးမြင့်မှုနောက်တရားမဝင်လူငယ်ရွှေ့ပြောင်းဝင်ရောက်သူတသန်းကျော်တို့ကိုအကာအကွယ်ပေးမယ့်အစီအစဉ်တွေမပါတဲ့အပေါ်နိုင်ငံရေးသမားတချို့ကပယ်ချခဲ့ပေမဲ့အစိုးရအသုံးစရိတ်ကိုအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။အစိုးရအသုံးစရိတ်အတည်ပြုပေးရမယ့်နောက်ဆုံးသတ်မှတ်ချိန်အထိလွှတ်တော်ဘက်ကအတည်မပြုနိုင်ခဲ့တာကြောင့်အမေရိကန်အစိုးရလုပ်ငန်းတွေကိုကြာတာပရင်းနေသကောင်းကြော်ပြီးတဲ့နောက်တောက်ကြနေမှာရန်နာခဲ့ရတာဖြစ်ပါတယ်ရှင်။
တောင်ကိုရီးယားနိုင်ငံပျုံချမ်းမှာကျင်းပတဲ့2018ခုနှစ်ဆောင်းရာသီအိုလံပစ်ပွဲဖွင့်ပွဲအခမ်းအနားမှာအမေရိကန်ဒုသမ္မတမိုက်ပင်စ်တက်ရောက်တယ်လို့တောင်ကိုရီးယားသမ္မတနဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့တို့ VIP နေရာမှာအတူတက်ရောက်ခဲ့ကြပါတယ်။ဒီကနေ့မနေ့အစောပိုင်းဆိုးမြို့ကနေကီလိုမီတာ80ဝေးတဲ့တောင်ကိုရီးယားရေတပ်စခန်းတစ်ခုရှိရာဖြောင်တိတ်ကိုမိုက်ပင်စ်တွားရောက်ခဲ့ပြီး2010မတ်လတုန်းကချုံနန်းစစ်သင်္ဘောတောင်ကိုရီးယားအနောက်ဘက်ကမ်းရိုးတန်းမှာနင်းမြုပ်ခဲ့စဉ်တေဆုံးသွားတဲ့ရေတပ်သင်္ဘောသား46ဦးအတွက်ဝန်းနေခြင်းအလေးပြုခဲ့ပါတယ်။မဟာမေတုနဲ့အတူရပ်တည်သွားဖို့ကကျွန်တော်တို့ရဲ့အဓိကရည်မှန်းချက်ဖြစ်ပေမဲ့အမှန်တရားဘက်ကနေရပ်တည်သွားမှာပါ။မြောက်ကိုရီးယားကစီးရင်အင်အားပြနိုင်မဲ့အစားအိုလံပစ်အားကစားလို့စီးလုံးညီညွတ်မှုရှိတဲ့အတွင်းမျိုးကိုပြောင်းလဲလက်ခံသင့်ပြီလို့ရေတပ်စခန်းမှာသတင်းတောက်တွေကိုဖန့်စ်ကပြောပါတယ်။ဒါအပြင်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်ရေးရည်မှန်းချက်ကိုလက်လျှော့လိုက်ဖို့နဲ့ရန်စချင်းချောက်မှုတွေကိုအဆုံးသတ်ဖို့သူကတိုက်တွန်းခဲ့ပါတယ်။
ဒ တောင်ကိုရီးယားနိုင်ငံပျုံချမ်းမြို့မှာ2018ခုနှစ်ဆောင်းရာသီအိုလံပစ်ပွဲတော်ကိုတရားဝင်ဖွင့်လှစ်လိုက်ပါပြီ။ဖွင့်ပွဲအခမ်းအနားကမီးရှူမီးပန်းတွေ၊မီးအောင်စုံထွန်းညှိထားတာတွေနဲ့အိုလံပစ်အားကစားခွင့်အတွင်းကိုအားကစားသမားတွေချီးထက်တာတွေကိုပွဲကြည့်ပရိသတ်တွေကတော့အေးခဲနေတဲ့ရာသီဥတုကိုအံတုပြီးတော့ကြည့်ရှုခဲ့ကြပါတယ်။အားကစားပွဲတွေကစိတ်လှုပ်ရှားပွဲရအတိပါ။ဒါပေမဲ့လို့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုကတော့အလုံးထဲမှာစိတ်လှုပ်ရှားဖို့အကောင်းဆုံးဖြစ်ပါတယ်။ကိုရီးယားနှစ်နိုင်ငံတို့အမျိုးသမီးရေခဲပြင်ဟော်ကီအသင်းတစ်သင်းနဲ့အနေနဲ့ရှင်ပြိုင်ကြဖို့ကိုလည်းသဘောတူထားတာပါ။ဒီကနေ့တောက်ချာနေ့မှာတော့အပြားနဲ့အဖြူရောင်ကိုရီးယားပြန်လဲပေါင်းစည်းရေးအလံတော်အောက်မှာတောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကအားကစားသမားတွေအတူချီတက်ခဲ့ကြပါတယ်။အမေရိကန်အားကစားအသင်းမှာတော့အလံခံရွေးချယ်မှုနဲ့ပတ်သက်ပြီးအငင်းပွားမှုတချို့ရှိခဲ့ပါတယ်ရှင်။
မြောက်ကိုရီးယားကောင်းဆောင်ခင်ဂျုံအွန်းရဲ့ညီမဖြစ်သူတောင်ကိုရီးယားကိုရောက်ရှိနေပါပြီ။ခင်မျိုးဂျွန်ရဲ့အခုဒီခီးစဉ်ဟာဆိုရင်1950-53ကိုရီးယားစစ်ပွဲအပြီးနောက်ပိုင်းမြောက်ကိုရီးယားနိုင်ငံကိုကာလကြာရှည်အုပ်ချုပ်နေတဲ့မိသားစုဝင်တဦးရဲ့ပထမဦးဆုံးသောတောင်ကိုရီးယားခီးစဉ်ဖြစ်ပါတယ်။သူမနဲ့အတူမြောက်ကိုရီးယားရဲ့နာမည်ကန်ကောင်းဆောင်ခင်ဗျုံနာအပါဝင်ကိုယ်စားလှယ်အဖွဲ့တို့တောက်ကြဒီကနေ့မှာတောင်ကိုရီးယားနိုင်ငံအင်ချွန်းနိုင်ငံတကာလေဆိပ်ကိုဆက်ရောက်လာတာဖြစ်ပါတယ်။ခင်ဗျုံဂျွန်ကမြောက်ကိုရီးယားအလို့သမားပါတီရဲ့အကြီးတန်းအဖွဲ့ဝင်ဖြစ်သလိုအကိုဖြစ်သူရဲ့အရေးပါတဲ့အကြံပေးတဦးလည်းဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံအိုလံပစ်ပွဲကိုတက်ရောက်နိုင်ဖို့မြောက်ကိုရီးယားအစိုးရကိုယ်စားလှယ်အဖွဲ့ကိုကုလသမဂ္ဂကခွင့်ပြုခဲ့တာပါ။မြောက်ကိုရီးယားအစိုးရအပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုကနေကိုယ်စားလှယ်အဖွဲ့ကိုကုလသမဂ္ဂကကင်းလွတ်ခွင့်ပေးခဲ့တာဖြစ်ပါတယ်။ကရုဏာမကလုံရုံကြီးကောင်စီအဖွဲ့ဝင်22ဦးပါကိုယ်စားလှယ်အဖွဲ့လဲတောက်ကြာနေ့အိုလံပစ်ပွဲတော်ဖွင့်ပွဲကိုတက်ရောက်ပြီးတနင်္ဂနွေနေ့အထိနေထိုင်မယ်လို့ခန့်မှန်းကြောင်းကုလမကကပြောပါတယ
်ဗီယိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တောက်ကြာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီတို့အင်ဒိုပစိဖိတ်ဒေသလုံခြုံရေးနဲ့ကျွဲဝတိုးတက်ရေးအတွေ့အတူတကဆောင်ရွက်ကြဖို့ဂရုပြုဆွေးနွေးခဲ့ကြတဲ့အထက်မှာမြန်မာအရေးကိုပါထည့်သွင်းဆွေးနွေးခဲ့ပါတယ်။အမေရိကန်နဲ့အိန္ဒိယခေါင်းဆောင်နှစ်ဦးတို့မနေ့ကြာသပတေးနေ့ကတယ်လီဖုန်းဆက်သွယ်ဆွေးနွေးခဲ့ကြတဲ့အကြောင်းသမ္မတအင်ပြူရောကပြောဆိုထားပါတယ်။ဆွေးနွေးပွဲအတွင်းမြန်မာနိုင်ငံအပေါ်အမြင်တွေကိုခေါင်းဆောင်နှစ်ဦးဖလှယ်ခဲ့ကြသလိုရိုဟင်ဂျာဒုက္ခသည်ပြည်ပခါကိုဖြေရှင်းနိုင်မယ့်နည်းလမ်းတွေကိုလည်းဆွေးနွေးခဲ့တယ်လို့အင်ပြူရောကထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်ကိုလူပေါင်းသိမ်းချီထွက်ပြေးရတဲ့ကိစ္စဟာလူမျိုးစုအလိုက်ရှင်းလင်းမှုဖြစ်တယ်လို့အမေရိကန်ပြည်ထောင်စုဘက်ကပြောဆိုထားပြီးမြန်မာစစ်တပ်တာဝန်ရှိသူတချို့ကိုဒဏ်ခတ်ပိတ်ဆို့မှုချမှတ်ထားတာပါ။အိန္ဒိယနိုင်ငံကတော့ရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှပြီးခဲ့တဲ့နှစ်ကုန်ပိုင်းမဲခွဲခဲ့စဉ်မှာတော့ကြားနေမဲပေးခဲ့တာပါ။ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားအပြုသဘောဆောင်ဆွေးနွေးအဖြေရှာကြားဖို့ကိုပဲအဲ့ဒီအချိန်ကကုလဆိုင်ရာအိန္ဒိယကိုယ်စားလှယ်ကတိုက်တွန်းခဲ့တာဖြစ်ပါတယ်ရှင်။
အနောက်နိုင်ငံသားတွေကိုနှိမ့်ဆက်ညှဉ်းပန်းပြီးခေါင်းဖျက်ခဲ့တဲ့အကြမ်းဖက်ဝါဒီ၄ဦးပါအဖွဲ့တွေကထွက်ပြေးတိမ်းရှောင်နေတဲ့ Islamic အစွန်းရောက် IS အဖွဲ့ဝင်ပြည်ထောင်နိုင်ငံသား၂ဦးကိုအမေရိကန်တို့ထောက်ပံ့ထားတဲ့ကတ်လူမျိုးစုတပ်ခရီးသမားတွေကဖမ်းဆီးရမိခဲ့ကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါရယ်ဖမ်းမိထားသူ၂ဦးကတော့ Alexander Khoti နဲ့ El Shafi Sheikh တို့ဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ် Khoti ကအဖွဲ့ရဲ့တတ်မှတ်မှုတွေလျက်စစ်short တိုက်တာတွေမျက်နှာကိုအဝတ်နဲ့ဖုံးပြီးရေလောင်းနှင်းပန်းမှုတွေပါဝင်ရက်ဆက်တဲ့နှင်းပန်းနှိမ့်ဆမှုတွေလုပ်ခဲ့ပုံရကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုထားပါတယ်။ရှိတ်ကတော့ IS ရဲ့ထောင်မှုတူလုပ်ခဲ့တဲ့အချိန်မှာမျက်နှာကိုအဝတ်ဖုံးပြီးရေလောင်းနှင်းပန်းမှုတွေအယောင်ပြတပ်ဖြတ်မှုတွေကားစဉ်တွင်တပ်ဖြတ်မှုတွေကြောင့်နာမည်ရခဲ့သူဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကဆိုထားပါတယ်
။ဗြိတိန်နိုင်ငံမှာဒီလအတွင်းတက်ရောက်တဲ့ဥပဒေထက်အရာမယိုးမဖြောင်ရထားတဲ့ငွေနဲ့ပိုင်ဆိုင်မှုတွေဝယ်ယူတယ်လို့တမ်းပြတ်ရှိခံထားရတဲ့နိုင်ငံရေးသမားတွေထင်ရှားကြောကြားသူတွေပြစ်မှုကျူးလွန်ထားသူတွေအနေနဲ့ သူတို့ရဲ့ချမ်းသာကြွားဝမှုတွေကိုရှင်းပြဖို့ဒါမှမဟုတ်လေသူတို့ပိုင်ဆိုင်မှုတွေကိုသိမ်းယူခံရမှာဖြစ်ပါတယ်ဖြစ်တဲ့နိုင်ငံရဲ့မြို့တော်ဟာကဘာတလွားကမယုံမဖြောက်ရလာတဲ့ပိုက်ဆံတွေစုစည်းရာဗဟုချက်မှဖြစ်လာတယ်လို့ပြောဆိုပြီးလှုံ့ဆော်လှုပ်ရှားသူတို့ကတော့အခု UWO လို့နာမည်ပေးထားတဲ့ရှင်းလွင်းမှုမရှိတဲ့ချမ်းသာကြွားဝမှုဆိုင်ရာအမိန့်ကိုကြိုးဆိုလိုက်ကြပါတယ်။နှစ်စဉ်လန်ဒန်မြို့တော်ကိုမယုံမဖြောက်ပိုက်ဆံထားတဲ့ငွေကြေးဒေါ်လာဘီလီယံ100ကျော်ဝင်ရောက်လာနေပြီးအများစုကတော့အစိုးရရန်ပုံငွေတဲကနေအများပြည်သူပိုင်ပိုက်ဆံတွေကိုခိုးယူထားတာတွေဖြစ်တယ်လို့ပြည်တိုင်ရာဇဝတ်မှုဆိုင်ရာဌာနကလည်းပြောဆိုထားပါတယ်ရှင်
။ထိုင်ဝမ်နိုင်ငံမှာအင်္ဂါနေ့ညကလှုပ်ခတ်သွားတဲ့ပြင်းအားမြင့်ငလျင်အတွင်းသေဆုံးသူတွေရှိပေမဲ့အသက်ရှင်ကျန်ရစ်သူအများစုဟာအထက်မြင့်ပိုင်းအလွှာတွေမှာနေထိုင်သူတွေဖြစ်ကြပါတယ်။အမြင့်ပိုင်းအလွှာတွေဟာကွဲအပ်ပြိုဆင်းသွားတာမျိုးမရှိတဲ့အတွက်ကယ်ဆယ်ရေးလုပ်သားတွေကရှာဖွေနိုင်ခဲ့ကြပါတယ်။ထိုင်ဝမ်ငလျင်ကြောင့်အခုချိန်ထိသေဆုံးသူ10ဦးရှိပါတယ်ခင်ဗျာ။
တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုညံဝင်းအောင်တို့ပြောပြပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်ရှင်။ရတသတင်းဌာနကမကြသေးခင်ကထုတ်ဖော်လိုက်တဲ့အင်းဒင်ရွာလူသတ်မှုနဲ့ပတ်သက်လို့တပ်မတော်ဘက်ကဒီသတင်းဟာမှန်ကန်မှုရှိမရှိစုံစမ်းပြီးမှသာထုတ်ဖော်မယ်လို့ပြောပါတယ်။ရိုက်တာကရေးတဲ့သတင်းရေးသားမှုတွေနဲ့ပတ်သက်လို့အမျိုးမျိုးထောက်ပြပြောဆိုနေတာတွေရှိသလိုဒီလိုစုံစမ်းစစ်ဆေးမှုကတစ်ဖက်တည်းမဟုတ်ပဲအာဆာအကြမ်းဖက်အဖွဲ့ရဲ့လှုပ်ဆောင်ချက်တွေကိုပါစုံစမ်းဖို့လိုတယ်လို့နိုင်ငံရေးသုံးသပ်သူတွေကဆိုကြပါတယ်။ဒီကြောင့် VOA သတင်းတောက်မေခါကဆက်ပြီးတော့ပြောပြပါမယ်ရှင်။
မနေ့ကထုတ်ပြန်လိုက်တဲ့ writer ထုတ်ပြန်ချက်ထဲမှာတော့လက်ရှိဖန်းစည်းကံ writer သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာဒီသတင်းစုံစမ်းမှုကြောင့်ရဲတပ်ဖွဲ့ကရခိုင်ပြည်နယ်နဲ့ဆက်ဆက်တဲ့လှုပ်ဝက်အချက်လက်တွေရယူမှုဆိုပြီးအမှုစဉ်ကဖန်းစည်းခဲ့တယ်လို့သဘောတရောက်စီတာမျိုးကိုဖော်ပြထားတာဖြစ်ပါတယ်။ဒါအပြင်မကြသေးခင်ကတပ်မတော်ဘက်ကအင်းတင်တပ်ဖြတ်မှုနဲ့ပတ်သက်လို့ထုတ်ပြန်မှုဟာလည်းတကယ်လက်တွေ့နဲ့ကွဲလွဲနေတယ်လို့ဖော်ပြထားပြန်ပါတယ်။အင်းအိမ်မှာရှိနေတဲ့အစ္စလမ်ဘာသာဝင်တွေနေတဲ့နေရာတွေကိုတပ်မတော်ဘက်ကရှင်းလင်းဖို့အမိန့်ပေးခဲ့ကြောင်းလက်နက်ကန်ရဲတပ်ဖွဲ့အချို့ကလည်းအစ္စလမ်ဘာသာဝင်တွေပိုင်ဆိုင်မှုတွေကိုသိမ်းယူခဲ့တယ်လို့ဖော်ပြထားပြီးအင်းအိမ်ကျေးရွာကအစ္စလမ်ဘာသာဝင်10ဦးသေဆုံးမှုကခြေလင်းတက်33နေကြားဆောင်ရဲများနဲ့နေမြေကန်ရွာသားတွေတပ်ဖြတ်ခဲ့တယ်လို့ဖော်ပြထားတာပါ။တမရော်ဘက်ကတော့ဒီအင်းအင်ကျေးရွာကအစ္စလမ်ဘာသာဝင်10ဦးသေဆုံးမှုကစုံစမ်းစစ်ဆေးမှုတွေအရာဒီလူတွေဟာတမရော်ဘက်ကဖမ်းဆီးထားတဲ့အကြမ်းဖက်သမားတွေဖြစ်ပြီးလုံခြုံရေးအခြေအနေအရာရဲတပ်ဖွဲ့ကိုမလွဲပြောင်းနိုင်တာကြောင့်တပ်ဖြတ်မြုပ်နှံခဲ့ရတာဖြစ်ကြောင်းထုတ်ပြန်ကြေညာထားပြီးဒီအတွက်ဒီလိုတပ်ဖြတ်ခဲ့သူတွေကိုအရေးယူဖို့လှုပ်ဆောင်ထားတယ်လို့ထုတ်ပြန်ထားပါတယ်။တမရော်သတင်းမှန်ပြန်ကြားရေးကညွှန်ကြားရေးမှူးချုပ်ဘိုကျုပ်ထွန်းထွန်းညီကို VOA ကလက်ရှိဖန်းစီရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဖန်းစီခံရမှုဟာအင်းနင်ကိစ္စနဲ့သက်ဆိုင်ရင်းရှိမရှိအပါအဝင်ရိုက်တာသတင်းဖော်ပြချက်တွေနဲ့ပတ်သက်လို့တက်မတော်ရဲ့တုံ့ပြန်မှုကိုမေးမြန်းရမှာတော့
လက်တလို့အဲ့ဒီအခြေအနေနဲ့ပတ်သက်ပြီးကျွန်တော်တို့ဘာမှပြောထားတာမရှိသေးပါဘူးခင်ဗျ။ဘာမှဟိုပြောစရာမရှိသေးပါဘူးခင်ဗျ။ကျွန်တော်တို့ကစစ်စင်တစ်ခုမှဘာမှသေးသေးချာချာရေးရာမရှိသေးဘဲနဲ့ဘာမှပြောနိုင်တဲ့အနေအထားမျိုးမရှိပါဘူး။ဘာလို့ဆိုတော့ကျွန်တော်တို့ဒီဆိုဆွဲချက်တွေဘလောက်မှန်လဲမမှန်ဘူးလဲဆိုတာကျွန်တော်တို့ကသေးသေးချာချာမသိရသေးဘဲနဲ့တော့ကျွန်တော်တို့ဘာမှပြောလို့ရတဲ့အကြောင်းမရှိဘူးလေ။လက်တလို့တော့ဘာမှမပြောနိုင်သေးပါဘူးနော်။ကျွန်တော်တို့သေးချာသိရလို့ရှိရင်တော့ပြောပြမှာပါ။အဲကျွန်တော်တို့က comment ပေးလို့ no comment ဆိုတာကိုတခြားအသေးပဲမ
နိုင်ငံရေးလေးလာတုံးသက်သူဥမမောင်ဆိုကတော့ဒီဖြစ်စဉ်ဟာအာဖဂန်နစ္စတန်မှာလို့ရုရှားကိုစန့်ကျင်ဖို့တာလီဘန်တွေကိုအားပေးလိုက်ပေမဲ့လက်ရှိမှာအာဖဂန်နစ္စတန်ကပြည်သူတွေအတိတ်ဒုက္ခရောက်နေကြသလိုမျိုးအခုမြန်မာနိုင်ငံမှာလည်းအာဖဂန်နစ္စတန်လိုမဖြစ်အောင်လှုပ်ဆောင်ဖို့အတွက်နှစ်ဖက်စလုံးရဲ့လှုပ်ဆောင်ချက်တွေကိုထုတ်ဖော်ဖို့
တမရောအနေနဲ့ဒီလိုကျူးလွန်နေဆိုတော့ဗင်္ဂလီတွေမှတက်တက်ဖြစ်တဲ့ကိစ္စတော့မဟုတ်ပါဘူး။တန်းသားနယ်ဒီမှာလည်းအများကြီးဖြစ်ပါတယ်။ဒီဖြစ်စဉ်တွေကတော့မှန်မှန်ကန်ကန်ဖြစ်လာလို့ဟုတ်တယ်ဆိုရင်တော့ဖော်ထုတ်အရေးကြီးပါမှာပေါ့။သတင်းဌာနတွေပဲဖြစ်ဖြစ်ကုလသမဂ္ဂဖြစ်ဖြစ်အမေရိကန်ဖြစ်ဖြစ်ပေါ့နော်တက်မရိုဘက်ကနေအင်အားလုံးညုံသုံးပြီးတော့လုပ်တဲ့ကိစ္စတွေဖော်ထုတ်တယ်အရေးကြီးကိုတောင်းဆိုတယ်ဒါနဲ့ပတ်သက်ကန့်ကွက်ဆရာမရှိဘူးအင်္ဂလိပ်လိုအနေနဲ့ဘာလိုအပ်နေလဲဆိုတော့မနစ်ကအရေးခင်းမတိုင်ခင်မှာလူ90ကျော်လောက်အသက်ခံရတာရှိတယ်ဒါပြင်အရေးကြီးကလာတဲ့မှာဟိန္ဒူတွေပါဝင်တိုင်းရင်းသားတွေတရားကျော်လောက်အသက်ခံရတယ်ဒီနေ့ပြန်လာဖို့ဆိုတဲ့ဘင်္ဂလီဒီလူကြီးတွေအသက်ခံမှုနဲ့နှမှုသုံးမှုရှိတယ်အဖက်သေးကိုပဲရက်ခံပြောတာမျိုးတော့အငယ်တို့ချင်းမကြိုက်ပါဘူးတစ်ဖက်အာဆာအကျန်းဖက်ဖွဲ့ရဲ့လုံးရက်ဒီမှာရာနဲ့ချီတတ်ထားတာအများကြီးရှိပါတ
ဒါလေးနဲ့ပေါ်ထုတ်ပါနှုံအဲ့လိုမပေါ်ထုတ်ဘူးဆိုလို့ရှိရင်ကျန်းဖက်သမားတွေကိုအကာအွယ်ပေးရရောက်လေအာစာကျန်းဖက်သမားတွေအကောင်းလာမဲ့ပြုံမှုတော့မလုပ်တင်ဘူးလို့မြင်ရိုက်တာတရင်ရေးသားမှုနဲ့ပတ်သက်လို့ကတော့ပြည်တွင်းလေးလာတုံတက်သူတွေမှာအမျိုးမျိုးတုံတက်နေတာတွေရှိနေပြီးဒီပေါ်ဥမမောင်ဆိုကတော့အခုလိုစုံစမ်းစစ်ဆေးမှုကိုကြိုးစိုးလက်ခံပေးမယ်တရင်ရေးသားမှုဘိုင်းကိုတော့
Buddha Bada when the Edo don't have it. The Pego Lumio don't eat the Pego Bada don't have it. Lumione Bada doing the Pego Lumione Bada doing the Mare. Hobego Lumio ye be or Devego Bada Yira, Buddha Bada and Alon Tiki, the Lugan Pitre de Jongo.
ဒါအစိုးရောက်တဲ့ကိစ္စမျိုးဖြစ်တယ်လို့မြင်ပါတယ်။ရိုက်တာထုတ်ဖော်မှုနဲ့ပတ်သက်လို့အစိုးရဘက်ကတော့ဘာမှတိကျထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။အာဆာအကြံဖတ်မှုနောက်ပိုင်းအစ္စလမ်ဘာသာဝင်တွေအစုလိုက်အပြုံလိုက်အသက်ခံခဲ့ရတယ်လို့နိုင်ငံတကာသတင်းမီဒီယာတော်တော်များများကဖော်ထုတ်ရေးသားလာနေကြပြီးပြီးခဲ့တဲ့ရက်ပိုင်းကလည်း
AB သတင်းဌာနကိုတရားစွဲမယ်လို့ဆိုခဲ့ဘူးပါတယ်။AB သတင်းဌာနဘက်ကလည်းတက်တေအခိုင်အမာရှိနေတာမို့ပြန်လည်တရားရင်ဆိုင်သွားမယ်လို့ဆိုထားပါတယ်ရှင်။မိခပြောပြခဲ့တာပါရှင်။
NLD ပါတီရဲ့ဗဟိုဥပဒေကြံပေးတရားလွှတ်တော်ရှင်နေဦးကိုနီကိုလှုပ်ကြံတက်ဖြတ်သူအဖြစ်စွပ်စွဲခံထားရတဲ့ကြည်လင်းနဲ့တန်တရားရှိသူ၃ဦးတို့ကိုဒီကနေ့မနက်မှာပဲရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးကစွဲချက်တင်လိုက်ပါတယ်။ရှင်းနေဦးကိုနီတည်ဆုံးခဲ့တာတနှစ်ကျော်ကြာလာတဲ့အချိန်မှာဒီအမှုနဲ့ပတ်သက်ပြီးအခုလိုစွဲချက်တင်လိုက်တာလည်းဖြစ်ပါတယ်အပြည့်စုံကိုတော့ကိုယ်တိုင်သွားပြ
ားရတဲ့ဂျီလေးအပြင်အမှုမှာပူပေါင်းကျစီသူတွေအဖြစ်အာဏာပိုင်တွေကတတိယရှိနေတဲ့အောင်ဝင်းစော်အောင်ဝင်းထွန်းနဲ့ဇေယျဖြိုးတို့ကိုဒီကနေ့မနက်မှာပဲတရားရုံးမှာစတင်ဆွဲချက်တင်လိုက်ပြီဖြစ်ကြောင်းဥက္ကုဏီရဲ့ရှေ့နေဥက္ကမောင်ထေးကပြောပါရယ
်အမှုမှာဆွဆွဲခံတဲ့တရားခံ၄ရောက်အပေါ်ကိုဆွဲချက်အမိန့်ချပါတယ်ဂျီလင်းအပေါ်ကိုနော်ပြည်မှုဆိုင်ရာဥပဒေပုံမှာ302ခါခွေမြန်ဆောင်34နဲ့အမိန့်ချပါတယ်34ဆိုတာကဒါကျွန်တော်တို့တင်ကူးလူတက်ဖို့ရန်ဟို302ခါခွေမြန်ဆောင်34ဆိုတာလူတက်ဖို့ရန်တင်ကူးကြံရွယ်ပြီးတော့မှပူးပေါင်းကြံစည်ရတဲ့အပေါ်မှာစုံစမ်းစစ်ဆေးမယ်ဟိုစစ်ဆေးစီရင်မယ်ဆိုပြီးတော့အမင်းချတာပါ302ခါကြီးမြန်ဆောင်34ရဲ့ပြည်တံကတည်တံပါဗျာနော်အလားတူပဲကိုအောင်ဝင်းစော်ကလည်းနော်302ခါကြီးမြန်ဆောင်34နဲ့ဆွဲချက်အမင်းချပါတယ်ဒါကြောင့်မလို့သူ့အပေါ်မှာလည်း302ခါကြီးမြန်ဆောင်34နဲ့ကျွန်တော်တို့စစ်ဆေးစီရင်မှာဖြစ်ပါတယ်အဲ့ဒီရဲ့အမြင့်ဆုံးပြည်တံခုနပြောသလိုပါတည်တံပါပဲခင်ဗျာနော်ကိုဇေယျဖြိုးဘော်ကလည်း302ခါကြီးမြန်ဆောင်34နဲ့ကျွန်တော်တို့ဆွဲချက်အမင်းချပါတယ်ဒါကြောင့်မလို့ကိုဇေယျဖြိုးဘော်ကလည်းဒီပုံမှန်နဲ့ပဲကျွန်တော်တို့စစ်ဆေးစီရင်မှာဖြစ်ပါတယ်ခင်ဗျာ။နော်။ကိုအောင်ဝင်းထွန်းနဲ့ပတ်သက်လို့ကတော့ပုံမှန် 212 နော်။ရာဇသားကြီးပုံမှန် 212 နဲ့ဆွဲချက်အမိန့်ချပါတယ်။ပုံမှန် 212 ဟာကျွန်တော်တို့ခုနပြစ်မှုကျူးလွန်တယ်လို့သူတိထားလောက်တဲ့နော်။ယုံကြည်ရန်အကြောင်းရှိတဲ့အောင်ဝင်းစော်ကိုထွက်ပြေးနိုင်ဖို့အတွက်ဖန်အမျိုးကိုသူခေါ်သွားတယ်။ပုံအောင်စေခဲ့တယ်ဆိုတဲ့အကြောင်းအရာကြောင့်ဆွဲချက်တင်တာဖြစ်ပါတယ်။ဒီကောင်ကတော့ဒါထောင်တမ်းပဲရှိပါတယ်။
အငားရင်မောင်ကိုနေဝင်းရဲ့ရှင်းနေဦးရောဘတ်ဆောင်ကတော့ဒီကနေ့တရားရုံးရဲ့ဆုံးဖြတ်ချက်ဟာအရေးကြီးတဲ့အဆင့်ကိုရောက်ရှိလာပြီဖြစ်တယ်လို့သုံးသပ်ပါတယ်
။အရေးကြီးတဲ့အဆင့်ကိုဖြတ်တန်းသွားပြီ။နော်လုံခြုံရေးကိုဒီရတိုးမြင်ရတော့။နော်သူတို့မှအသက်ရှူချက်စီလောက်တဲ့ပုံမှန်တွေဖြစ်နေ
။ရှင်းနေဦးကိုနေတည်ဆုံးတာတရင်ကျော်ရှိလာတဲ့အချိန်အထိဒီအမှုနဲ့ပတ်သက်လို့ခိုင်ခိုင်မာမာအဖြေမထွက်သေးတာဆွဆွဲခံထားရတဲ့အောင်းဝင်းခိုင်ကနေ့အထိလွတ်မြောက်နေသေးတာတွေကြောင့်ဒီအမှုအပေါ်အားမလို့အမရဖြစ်မှုတွေတရားစီရင်ရေးစနစ်အပေါ်မကျေနပ်မှုတွေလည်းထွက်ပေါ်နေတာပါဒီကနေ့မြောက်ပိုင်းခရင်တရားရုံးကနေတရားသူကြီးအဖွဲ့ကဆွဲချက်တင်လိုက်တဲ့အပေါ်ကျင်းနဲ့အားရမှုရှိတယ်လို့တရားလွတ်တော်ရှိနေဦးခင်မောင်ထေးကပြောပါတယ်
အဲ့တော့အခုမြင်ခဲ့တွေ့ရတဲ့အနေအထားအရအခုတရားဆွဲတင်လာတဲ့လူတွေအပေါ်မှာပဲတက်တည်တွေထွက်နေကြတယ်ဒါကြောင့်မလို့အမှုရုံးရှိကိုရောက်လာတဲ့အမှုနဲ့ပတ်သက်ပြီးတော့အမှန်တရားအတိုင်းပေါ်ပေါက်နိုင်အောင်လို့တရားသူကြီးအဖွဲ့အနေနဲ့ဆောင်ရွက်ခဲ့တယ်ဆိုတဲ့အကြောင်းကျွန်တော်တို့အမြင်ပါတယ်ခင်ဗျာကျွန်တော်ကတော့တရားစီရင်အဖွဲ့ဆောင်ရွက်တာနဲ့ပတ်သက်ပြီးတော့ရှင်းတ်ပါတယ်ခင်ဗျာ
တရားခံပြီးအောင်ဝင်းခိုင်ကိုချင်းထုံဥပဒေပုံမှန် 88 နဲ့ဆွဲချက်တင်လိုက်ပါတယ်အဲ့ဒီပုံမှန်ကတော့အောင်ဝင်းခိုင်ကိုအများပြည်သူဘယ်သူမှဆိုတွေ့ရနေရာမှာဖမ်းဆီးပြီးတရားရုံးဓမ္မမဟုတ်ရဲစခန်းကိုပို့ဆောင်နိုင်တဲ့အခွင့်အရေးရသွားပြီလို့တရားလွတ်တော်ရှိနေဦးခင်မောင်ထေးကရှင်းပြပါတယ်ဒီကနေ့ဆွဲချက်တင်ခံလိုက်ရတဲ့၄ဦးတည်းကတဦးအပါဝင်ဖြစ်တဲ့အောင်ဝင်းထွန်းကိုတော့ပြစ်မှုကျူးလွန်သူတွေလွတ်မြောက်ရေးအတွက်အကူအညီပေးခဲ့တဲ့အတွက်ပုံမှန် 212 နဲ့ဆွဲချက်တင်လိုက်ပါရတယ်။အဲ့ဒီလိုဆွဲချက်တင်ခံလိုက်ရတာနဲ့ပတ်သက်လို့အောင်ဝင်းထွန်းရဲ့တာဖြစ်သူဒေါက်တာကောင်းဆန်ကတော့ ဖခင်အပေါ်ဒီနေ့ဆွဲချက်တင်လိုက်တာနဲ့ပတ်သက်ပြီးအခုလိုပြောပါရယ
်ကျွန်တော်အမှန်တရားပေါ်ပေါက်စေခြင်းလဲဘဒုအတွက်မဆိုအမှန်တရားပေါ်ပေါက်စေခြင်းလဲကျွန်တော်အဖေအတွက်ကောကျန်တဲ့လူတွေအကုန်လုံးအတွက်ကောဘဒုအတွက်ကိုမဆိုတကယ်အမှန်တရားအစ်ပေါ်ပေါက်စေခြင်းလဲ
2018ခုနှစ်ဇန်နဝါရီလ29ရက်နေ့ကရန်ကုန်လေးစိတ်မှာအသက်ခံခဲ့ရတဲ့ရှင်နေဥက္ကုဏီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအပါအဝင်အနေဒီပါတီအတွက်လဲဥပဒေရေးရာတွေမှာအဓိကအကြံပေးနေသူတဦးဖြစ်ပါတယ်ဒါကြောင့်လဲသူ့ကိုလှုပ်ချမှုရဲ့နောက်ွယ်မှာနိုင်ငံရေးရည်ရွယ်ချက်တွေရှိမယ်လို့အများစုကထင်မြင်ယူဆထားကြတာဖြစ်ပါတယ်ဒါပေမဲ့လဲလုံခြုံရေးအာဏာပိုင်တွေကတော့ဒီအမှုနဲ့ပတ်သက်ပြီးကနဦးတွှေ့ရှိချက်တွေအရတပြက်မှုဟာပုဂ္ဂိုလ်ရေးမကျေနပ်ချက်ကြောင့်ဖြစ်နိုင်တဲ့သဘောမျိုးပြောဆိုထားပါတယ်ဒီအမှုအတွက်ကျန်းသာစစ်ဆေးမှုတွေကိုတော့လာမယ့်သတင်းပဲတောက်ကြနေမှာပြုလုပ်တော့မှာဖြစ်ပါတယ်ခင်ဗျာ
ကိုကောင်းဆန်ဟိန်ပြောသားတာပါရှင်စစ်တွေကျင်းထောင်မှာထိမ့်သိမ့်ခံထားရတဲ့ဒေါက်တာအီမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုနိုင်ငံတော်ပုံကံမှုနိုင်ငံတော်အကြီးညိုပြည့်စုံမှုမတရားအသိနဲ့ဆက်သွယ်မှုစတဲ့ပုံမှ၃ခုနဲ့ဒီကနေ့စစ်တွေခရိုင်တရားရုံးတင်စစ်ဆေးခဲ့တယ်လို့အကျိုးဆောင်ရှင်တွေကပြောပါတယ်။သူတို့နဲ့အတူနောက်တူကိုလည်းဖန်ဝရန်ထုတ်ထားပြီးစစ်တွေခရိုင်အုပ်ချုပ်ရေးနဲ့ရသေးတော်မြို့နယ်ရဲမှုကတရက်လိုလုပ်ပြီးတရားစွဲတဲ့အမှုကိုတော့နောင်လာမဲ့ရုံချင်းတွေမှာတက်သေးတွေစစ်သွားမှာဖြစ်ပါတယ်။အမှုရဲ့နောက်ဆုံးအခြေအနေကိုမဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
ရခိုင်ရှေးအောင်မြို့တော်မြောက်ဦးမှာ233နှစ်မြောက်ရခိုင်ဘရင်နိုင်ငံတော်ကြာဆုံးရေးအခမ်းအနားကျင်းပခွင့်မရတဲ့အတွက်အ ਨੇ ဆုံးလူ9ဦးသေဆုံးတဲ့အထိဖြစ်ခဲ့ရတဲ့ဇန်နဝါရီလ15ရက်နေ့ကရခိုင်ပြည်နယ်မြောက်ဦးပရိပခနယ်မှာဆက်နွယ်ပြီးတော့ရသေတောင်မြို့နယ်မှာရခိုင်ပြည်နယ်တိကျအချုပ်ချာအာဏာနဲ့ပတ်သက်ပြီးဟောပြောခဲ့တဲ့အမ်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုဇန်နဝါရီလ18ရက်နေ့ကဖမ်းဆီးလိုက်ပြီးတဲ့နောက်ရခိုင်ပြည်နယ်စစ်တွေကျင်းတော်မှာထိန်းသိမ်းထားတာဖြစ်ပါတယ်နိုင်ငံတော်အကြီးညိုပြည့်စုံမှုရသသက်ကြီးပုံမှန်905ခါခွေ95ငားငယ်တို့အပြင်မတရားသိမ်းပုံမှန်16မြင်းဆောင်တစ်တူနယ်ပါတရားဆွဲခဲ့တာဖြစ်ပြီးဇန်နဝါရီ29ရက်နေ့ကစတင်ရုံးထုတ်စစ်ဆေးခဲ့တာဖြစ်ပါတယ်ဒီကနေ့ဖေဖော်ဝါရီလ9ရက်နေ့မှာတော့စစ်တွေခရိုင်တရားရုံးမှာဒုတိယကြိမ်ရုံးထုတ်ချိန်နိုင်ငံတော်ပုံကံမှုပုံမှန်122နယ်ပါပေါင်းပြီးပုံမှန်3ခုနဲ့တရားဆွဲခဲ့တယ်လို့ကိုဝေဟင်အောင်ဘက်ကအကျိုးဆောင်ရှင်နေဖြစ်လိုက်ပါဆောင်ရွက်နေတဲ့အကျိုးဆောင်ရှင်နေဒေါ်အေးနုစိန်ကအမှုအခြေအနေအခုလိုရှင်းပြပါတယ်ဒီနေ့
တော့စစ်တွေခရိုင်တရားရုံးမှာနိုင်ငံတော်ပုံကမှုပုံမှာပေါ့120နှစ်နဲ့အမှုစွဲတင်တဲ့ဆင့်ကိုလုပ်ပါတယ်ဒီဒေါက်တာရင်းမော်ရောဝိဟင်အောင်ရောတရားစွဲဆိုခံရတဲ့ကိစ္စကတော့ရခိုင်အချုပ်ရှာအာဏာကြာဆုံးတဲ့အထင်းနဲ့စာပေဟောပြောပွဲလုပ်ရကအဲ့ဒီဟောပြောချက်တွေဟာပြည်စဲဥပဒေတွေနဲ့ညှို့ဆွနေဆိုပြီးတော့တရားစွဲဆိုလိုက်တဲ့အချိန်မှာအမှု3ခုဖြစ်သွားတာပေါ့မတရားသိမ်းအုပ်တွေပုံမှန်ဆဲခွန်တင်ရဲ့နောက်ရစွဲကြီးပုံမှန်905ခွေကနေအခုတော်တော်ကိုမြန်မာနိုင်ငံရဲ့အကြီးအမားဆုံးပြစ်မှုဖြစ်တဲ့နိုင်ငံတော်ပုံနယ်မှုပုံမှန်122နဲ့ရေးစွဲဆိုတဲ့အဆင့်ကိုထိရောက်သွားပါတယ
်အမှုရဲတွေဖြစ်နေဒေါက်တာအေးမောင်စာရေးဆရာဝေဟင်အောင်ပြည်ဥပဒေဆိုသူကိုပါဖန်ဝရန်ထုတ်ထားတယ်လို့ရှင်းနေကပြောပါတယ်အမှုရင်ဆိုင်နေရချိန်မှာတော့ဒေါက်တာအေးမောင်နဲ့ကိုဝေဟင်အောင်တို့ဘက်ကအခုသူတို့ကိုစွဲဆိုထားတဲ့စွဲချက်တွေဟာမမှန်ကန်ကြောင်းနဲ့သူတို့မှာအပြစ်မရှိကြောင်းတရားကိုဆက်လက်ရင်ဆိုင်သွားဖို့ပြင်ဆင်နေပါတယ်လို့ရှင်းနေတော့အေးနုစိန်ကပြောပါတယ
်အဲ့တော့စွဲရလူတွေဘက်ကတော့ဒီလိုညှဉ်းဆဲတယ်လို့ယူဆပြီးတော့စွဲပေမဲ့နော်ဒီဆွဲဆွဲခါရတဲ့လူတွေကတော့ဒီပုံမှန်တွေနဲ့မမြောက်ပါဘူးမညှဉ်းဆဲပါဘူးဆိုတာကိုအဲပိုင်ပိုင်နိုင်နိုင်ကိုယ့်ဘက်ကတက်တည်ပြဖို့နော်ကျမတို့အနေနဲ့အဆုံးကုန်ဆိုရပေးဖို့ရည်ထားပါတယ်
စစ်တွေခရိုင်အုပ်ချုပ်ရေးနဲ့ရသေတောင်မြို့နယ်ရဲမှုကတရားလိုလုပ်ပြီးတရားစွဲရအမှုကိုတော့နောင်လာမဲ့ရုံးချင်းတွေမှာတပ်သေးတွေကိုဆက်လက်စစ်ဆေးသွားမှာဖြစ်တယ်လို့သိရပါတယ
်။စစ်တွေခရိုင်အုပ်ချုပ်ရေးဦးစီးဌာနကစွဲတာပါလဲပါပါတယ်။နောက်ရသေတောင်မြို့နယ်ရဲမှုကတရားလိုလုပ်ပြီးတော့စွဲတာလည်းပါပါတယ်။ဒီစီမာတော့အဲ့ဒီပုံကိုယ်တွေအနေနဲ့တုံ့ပြန်ပြောကြမယ်အနေထားကိုတော့မရောက်သေးပါဘူး။ဒီတော့ကျမတို့အဲ့ဒီလိုက်ပါမယ်ရှိနေပါဝါကိုယ်စလင်ဆွဲစာတွေတင်သိမ်းကြပါတယ်။ရုံးကဒီနေ့ဆွဲတင်နေဆိုတဲ့အကြောင်းကိုပဲရှင်းပြပြီးတော့ဒီလ27ရက်နေ့ကိုထပ်မံပြီးတော့ရှင်းဆိုလိုက်ပါတယ်။အဲဒီရုံးစိမ့်ကတော့ဒီပုံမှန်122အရဆွဲတဲ့အမှုရဲ95ခါခွဲကောင်းငယ်ရဆွဲတဲ့အမှုရဲ့မှာဖမ်းဝင်ထုတ်ထားတဲ့ပြည့်ဖက်တရားခံဥပဒေဆိုတဲ့ကိစ္စကရှိနေသေးပါတယ်။သူကဖမ်းဆီးရမြင်ခြင်းမရှိသေးပါဘူး။သူနဲ့ပတ်သက်လို့ရုံးလုပ်ငန်းဆိုင်ရာစ ဆက်လက်ဆောင်ရွက်ရမယ်အဆင့်တစ်ဆင့်တော့ရှိပါသေးတယ်။နောက်ဆက်ကွန်တင်နေဆွဲစားတဲ့အမှုမှာတော့တရလိုတက်တီတွေကိုထုတ်ဆင်ပြီးတော့စတင်စစ်ဆေးမဲ့အဆင့်ကိုရောက်နေပါ
စစ်တွေချင်းတော်ကနေရသေးတော်တရားရုံးကိုပထမအကြိမ်ရုံးထုတ်စစ်ဆေးခဲ့တဲ့တုန်းကတော့ပင်လယ်ခီးကနေခေါ်ဆောင်ခဲ့တဲ့အတွက်သူတို့ရဲ့ကျန်းမာရေးနဲ့လုံခြုံရေးအပေါ်မှာမိသားစုတွေနဲ့နိုင်ငံရေးအင်အားစုတွေဘက်ကစိုးရိမ်ခဲ့ကြပါတယ်။နောက်ရုံးချင်းတွေကိုတော့စစ်တွေခရိုင်တရားရုံးမှာလာမယ့်ဖေဖော်ဝါရီလ22ရက်နေ့မှာထပ်မံရုံးထုတ်စစ်ဆေးဖို့ရှိပါတယ်ရှင်
။မဆုမွန်စုံစမ်းတင်ပြခဲ့တာပါရှင်။အခုတနိုင်ငံလုံးအပြည့်ရဲ့ရေးလက်မှတ်ထိုးမဲ့ထဲမှာမွန်ပြည်သက်ပါတီလည်းပါတော့မယ်ဆိုတဲ့အကြောင်းပြောပြပေးပါမယ်။UNFC ခေါ်ညွညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်ဖြစ်တဲ့မွန်ပြည်သက်ပါတီ NMSP ဟာမြန်မာအစိုးရနဲ့လာမယ့်ဖေဖော်ဝါရီလ23ရက်နေ့မှာ NCA တနိုင်ငံလုံးအပြည့်ရသဘောတူစာချုပ်လက်မှတ်ရေးထိုးမှာဖြစ်ကြောင်းပါတီထိပ်တန်းခေါင်းဆောင်တွေကပြောပါတယ် NCA လက်မှတ်ထိုးပြီးရင်နိုင်ငံရေးဆွေးနွေးပွဲစကားဝိုင်းကိုတက်လှမ်းနိုင်ဖို့ရည်ရွယ်ထားတယ်လို့လည်းဆိုပါတယ်ဒီအခြေအနေကို VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါလာမယ့်ဖေဖော်ဝါရီလ23ရက်နေ့မှာမွန်ပြည်သက်ပါတီ NMSP လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ကနေတနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ရေးသိုးသွားမယ်လို့မွန်ပြည်သက်ပါတီပြည်တွင်းရေးရာတာဝန်ခံနိုင်ဝင်းလှကပြောပါတယ
်ဒီသုပြီးချက်ချင်းချက်သဘောတူချက်ချင်းချက်ကိုကျွန်တော်တို့တစ်ခေထိုးမယ်အဲ့ဒါပြီးရင်တော့ကျွန်တော်တို့ NCA ကိုထပ်ထိုးမယ်အဲ့လိုပေါ့အဲ့ဒီမှာ NCA ထိုးတဲ့ခါမှာကျွန်တော်တို့ဘက်ကဒီဥက္ကဋ္ဌကြီးဦးဆောင်တဲ့ဒီကိုယ်စားလှယ်ဖွဲ့ထိုးမယ်ဟိုဘက်ကတော့နိုင်ငံတော်သတ်တမ်းမြန်မာပုဂ္ဂိုလ်နောက်သံတော်ကဝေးဦးစီးချုပ်ဦးစီးချုပ်အဖွဲ့တွေထိုးကြမှာပေါ့ကျွန်တော်တို့ရဲ့ညွှန်ချက်ကတော့ဒီအခြေခံချက်စည်းရမလို့ရှိကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲကိုတွားနေလို့ပါအဲဒီရောက်လည်းပဲနိုင်ငံရေးဆွေးနွေးပွဲစကားဝိုင်းကိုအထက်လှနိုင်မှုရာကဒီ NGA စကားပေါက်ကတည်းကအထက်လှနိုင်မယ်ဆိုတော့ကျွန်တော်တို့ NGA ကိုထိုးရခြင်းဖြစ်ပါတယ
်ဖေဖော်ဝါရီလ23ရက်နေ့လက်မှတ်ရေးသိုးပွဲကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့တမတော်ကာဝေးရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဆက်ရောက်မယ်လို့သူကဆိုပါတယ်မွန်ပြည်ပါတီနဲ့လာဟုဒီမိုကရက်တစ်စည်းရုံးတို့ဟာUNFC ကညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်တွေဖြစ်တယ်လို့ရခိုင်နိုင်ငံရေးဆွေးနွေးမှုဆိုင်ရာကိုယ်စားလှယ်ဖွဲ့ CBN နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တို့နဲ့တွေ့ဆုံဆွေးနွေးတိုင်းမှာ UNFC အဆိုပြုချက်၈ချက်ကိုတင်ပြခဲ့ပေမဲ့အားလုံးသဘောတူညီမှုတော့မရရှိခဲ့ပါဘူး။လက်ရှိလက်မှတ်ထိုးမဲ့သဘောတူညီချက်၈ချက်ဟာအချို့အချက်တွေကိုပြောင်းလဲထားတယ်လို့နိုင်ဝင်းလှကဆက်ပြောပါတယ်။
အရင်ကကျွန်တော်တို့ရဲ့စုကြည့်ချက်ဗမူလာရှိချက်ကနေအပြောင်းလဲရှိတယ်ပေါ့လေနော်ကျွန်တော်တို့ရှိကျင်းရောက်သူတွေထားတဲ့ရလပေါ်မှာနှစ်ဖက်လက်ခံနိုင်တဲ့အနေအထားပေါ်မှာကျွန်တော်တို့လက်ခံထားတယ်အချက်ကိုသဘောတရားတော့ဒီနိုင်ငံရေးဆွေးနွေးပွဲရလနဲ့အညီအနာဂတ်ပြည်တော်သူ့ကိုကောင်းတဲ့ format ဆိုတဲ့အားကြတော့အချို့ဟာတို့ကြတော့လည်းပဲခက်ခဲဖြစ်နေတဲ့အားတို့ကြတော့လည်းပဲနိုင်ငံရေးဆွေးနွေးပွဲဝါရောက်မှပဲပြောရမယ်ဆိုပြီးတော့ဒီကျွန်တော်တို့ဒီလက်ခံလိုက်တဲ့သဘောရှိပါတယ်
မွန်နိုင်ငံရေးတက်ကြွလှုပ်ရှားသူဘလူးကျွန်းဘိုးနဲ့ဆရာတော်ဗတ္တန်တဝရဝန်သအနေနဲ့ကတော့မွန်ပြည်သက်ပါတီကနေ NCA လက်မှတ်ရေးသိုးရေးမှာကန့်ကွက်ဆရာမရှိပေမဲ့လည်းကြိုတင်ပြင်ဆင်မှုလှုပ်ဆောင်ဖို့လိုအပ်နေသေးကြောင်းမှိတ်ကြားပါတယ်
NGO ထိုးတဲ့ကိစ္စကိုတော့ဘုံကြီးတို့နေတဲ့တော့မြင်တယ်တော့ဟိုသဘောတူပါတယ်ဒါပေမဲ့နည်းနည်းလေးစောမလားပေါ့သူကဘာမှကြိုတင်ပြင်ဆင်မှုမရှိသားသလိုအဲ့လိုယူဆတယ်လက်တော်ဖြစ်နေတဲ့ဒီဘုံဘုံတို့နေတဲ့ဘာဥပမာစကားနေပြီးတော့လာပြီးတော့နေရာယူရတာမျိုးတို့ပါတို့ပေါ့နော်အဲ့ဒါတကူအရင်မရှင်းမနဲ့ဘုံလက်မှတ်သွားထိုးမယ်ဆိုတော့တမျိုးဖြစ်နေမှာပေါ့
ရခိုင်က ICA လက်မှတ်ရေးသိုးဖို့လက်မခံတဲ့မွန်ပြည်သက်ပါတီပေါ်မှာတပ်မတော်ဘက်ကနေမွန်မျိုးရာနေနဲ့တော်လိုင်းရင်းနေတွေမှာစီရေးပြခန်းသားတွေမလုပ်ဖို့တိုင်းမြစ်တာမျိုးအကောက်ခွန်ဂိတ်တွေကိုတင်းယူလိုက်တာမျိုးစတဲ့စီရေးရဖိအားပေးတာမျိုးရှိခဲ့ပါတယ်ICA လက်မှတ်ရေးသိုးပြီးရင်အမျိုးသားရေးတွေအခွင့်အလမ်းကောင်းတွေပေါ်ထွန်းမယ်လို့မျှော်လင့်ကြောင်းမွန်ပြည်သက်ပါတီဗဟိုလူမှုဆောင်ကော်မတီဝင်နိုင်ဝင်းလှကပြောပါတယ
်ကျွန်တော်တို့ဒီအကောင့်မြင်လာကြတော့ NGA ထုတ်ကြီးနေကိုအနေနဲ့လာလာကလူလာခဲ့တဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့သူတို့ဘဝဆရာဝါနဲ့တွေ့ဆုံကြည့်ရှိမယ်ဆိုတဲ့ဟာအခွင့်အလမ်းပေါ်လာမယ်မွန်ပြည်နယ်နဲ့အမွန်သူတို့တို့ကိုကျွန်တော်တို့ဒီစီးပွားရေးဖွံ့ဖြိုးတိုးတက်အောင်ဒေသဖွံ့ဖြိုးတိုးတက်အောင်ကျွန်တော်တို့ပါရဆောင်နေနိုင်မယ်ကိုစွမ်းကြည့်တဲ့အားဆောင်တဲ့ပါလေကျွန်တော်တို့တော့ဆောင်ပြေးတော့ဘူးခွေးလမ်းတွေပေါ်လာမယ်လို့ညွှန်လိုက်ထားပါတယ
်။ NLD ဆိုရလက်ထက်မှာမွန်ပြည်သက်ပါတီနဲ့လာဟုဖွဲ့တို့ဟာပရမစုံ NC လက်မှတ်ရေးထိုးမဲ့အဖွဲ့တွေလည်းဖြစ်ပါတယ်ခင်ဗျာ။
နိုင်ကွန်အိမ်စုံစမ်းတင်ပြခဲ့တာပါရှင် VOA ရဲ့တောက်ကြနေညာပြည့်အစီအစဉ်တွေကိုလိုင်းကီလိုမီတာ19 25နဲ့32တို့ကနေပြီးတော့ဆက်လက်ဖန်ယူနာဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်ဖေဖော်ဝါရီလ9ရက်တောက်ကြနေ့ညပိုင်း VOA စီစဉ်တွေကိုလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 1505တို့ကနေပြီးတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်အခုည10နာရီအထိထုတ်လွှင့်ပေးမယ့်စီစဉ်တွေထဲမှာတော့အမျိုးသမီးကန္တာသိပ္ပံနဲ့ဤပညာအစီအစဉ်မှာ
ကျိုးနေရာတွေမှာ10ကျိုးတဲ့အန်ဒီရယ်ကိုကာကွယ်ဖို့အတွက်ပေါ့လေစပေးဝေးလို့ပြောတဲ့နေရာတွေကနေပြီးတော့မ
ှဆယ်မကျိုးအောင်ဆယ်မဆောက်ခင်ဘာတွေလုပ်ရမယ်ဆိုတဲ့အကြောင်းအင်ဂျင်နီယာဘူမိဗေဒပညာရှင်ဦးသိမ့်ပန်ရဲ့ပြောပြချက်ကိုနားဆင်ရမှာပါအစီအစဉ်နောက်ပိုင်းမှာသုဒ္ဓဆောင်နဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်ရှင်အခုအရင်ဆုံးတော့အမျိုးသမီးကန္တာကိုနားဆင်ကြရပါမယ်ကန်ထူးသူမြန်မာရွှေပြောင်းလို့တမလေးတိရိရွှေစင်ဟာဖေဖော်ဝါရီလ၁ရက်နေ့ကထိုင်းအစိုးရဖွင့်တဲ့အထိပေါက်ခဲ့ပါတယ်32683နံပါတ်နဲ့ပထမစုအတွက်ထိုင်းဘတ်ငွေ6တန်းမြန်မာကျပ်ငွေနဲ့ဆိုရင်တန်း240ရမှာပါထိုင်းနိုင်ငံတောင်ပိုင်းစွန်ခလာခရိုင်တွင်းကပင်လယ်စာထုတ်တဲ့ငါးတစ်တာဆက်ယုံမှာအလုလုရင်နဲ့အခုလိုထိပေါက်ခဲ့တာပါထိပေါက်ပြီးသူပါဆက်လုံမလဲဆိုတာကိုစိတ်ဝင်စားကြမှာဖြစ်တာကြောင့်တိရိရွှေစင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းဘက်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလတန်းကတင်ပြထားပါတယ်ရှင်
'Cause it only serves to make me more determined to achieve my final goal.
ဒီရှိစင်ကထိုင်းနိုင်ငံဟတ်ချိုင်းမှာငါတစ်တာဒီစိတ်မှအလုပ်လုပ်ပြီးတော့ကိုလာကြမှာအခုထိုင်းမှာဗတ်6တန်းထိပေါက်သွားတယ်ပေါ့နော်။အဲ့ဒီထိထိုးတဲ့နေရာကိုသတိရလောက်ပြန်ပြောပြပေးပါလား
။သမီးနဲ့အလုပ်လုပ်တဲ့အဆောင်ကအန်ဒီနဲ့ပေါ့နော်။အလုပ်ရှင်နဲ့တူတူပဲလေ။အာသူနဲ့သမီးထိထိုးမယ်ဆိုလို့အဲ့လိုဖြစ်မှရအောင်လည်းဆိုင်ရှိရလေ။ဟုတ်အမပဲအလုပ်လာရင်လည်းပေါ့အပိုးပြစ်သွားတာပေါ့ဟုတ်အဲ့တော့မှထွက်ဖို့၄၅၆ရက်အလိုပေါ့နော်လိုတော့လိုသေးရဲ့အမပိုးပြစ်ပြီးသွားတာနောက်တော့မှအဲ့ပေါက်သွားတာပေါ့
ထီပေါက်တယ်ဆိုတာကိုတမိဘယ်လိုသိလဲပြောပြပြီးပါဦ
းထီပေါက်ဆိုတာဟာတင်းအရင်ကလည်းတစ်ခါနှစ်ခါထိုးဘူးတယ်ပေါ့နော်ပထမအဆုံးတစ်ခါထိုးတော့ကထီရမတိုက်တတ်ဘူးလေဒါထွက်ထွက်မှတမိလည်းမသိဘူးပေါ့နော်အဲ့ဟာတစ်ခါမတိုက်ပြဘူးသိလည်းမသိဘူးဒီနေ့ထိုးပြီးတော့မမလုပ်တော့ဘာမှမလုပ်ဘဲအတိုက်ထားလိုက်တယ်ပေါ့နော
်
အဲဒုတိယတက်ခါထိုးတော့သူတို့အလုပ်လုပ်တဲ့သူတို့စိုက်တဲ့အဲ့အကိုကသူကထိတိုက်တယ်သူလည်းထိုးရဝါသနာပါတယ်ပေါ့သူတို့အလုပ်တော့မှအတူတူပဲဟုတ
်
အဲ့နဲ့သူ့ကိုသူတို့တိုက်ခိုင်းတယ်ပေါ့နော်အဆောင်ကလည်းထိုးတယ်ဒုတိယတက်ခါကျတော့သူ့ကလည်းမျိုးညဆိုင်ရအတူတူပဲဟုတ်သူတို့ညစဉ်ဆင်းတာဟုတ်အလုပ်ပြန်လို့ရှိရင်ရောအဲ့ဟာသူတို့ကထိလက်မောက်ထပ်ပုံရိုက်ပြီးတော့အဲ့အကိုပို့ပေးတာပေါ့ပို့ပြီးတော့အဲ့ဒုတိယတက်ခါတော့အဲ့ကိုတိုက်ပေးတယ်မပေါ့ဘူးပေါ့နော
်
အခုတက်တဲ့တက်ခါကျတော့အဲ့ဒါထိထိုးရခြင်းအဲ့မြန်သတိမရဘောတော့အဲ့လိုမျိုးထိုးတာပြီးအဲ့လိုမျိုးအသိပြီးတော့အဲ့လိုမျိုးကွက်ကိုပွားတာထိုးတာတော့ထိုးရလေအဲ့လိုမျိုးအာသိရောအလေးနဲ့သိရောမရှိဘူးဘောတော့အာနဲ့အဲ့မျိုးကမပို့မိဘောတော့အဲ့တရက်နေကိုတရက်နေထိထိုးတော့မပို့မိမပို့မိတော့အာနောက်အလုပ်ထဲမှာကြာဆိုတော့တမျိုးတမိထိုးတဲ့ကံနဲ့မတ်မိလားတဲ့ညမမတ်မိဘူးလို့အဲ့လိုပြောအာနဲ့အဆုံမနက်ဖြန်ကျပြန်ပို့လိုက်ဘောတော့ဆိုတာညရက်နေမနက်ကျတော့အဆောင်ရောက်တော့တမိအဲ့ကိုပို့ပေးလိုက်တာဗောအပို့ပြီးတော့သူကတမျိုးပြောအဆောင်ကအန်တီရဲ့အဆောင်ပါသမီးကနှစ်ဆောင်ပို့တယ်ရိုက်ပြီးတော့ပေါက်ပြီးမရရဲအဲ့လိုမျိုးသူကပြောတော့တမီးကပထမစနေတာထင်တော့ဗောတော့မယုံဘူးဗောတော့အားနဲ့နောက်တော့မှအားသူကတကယ်ပြောနေတာတမီးအမေလိုက်တယ်ဘသူဟာပေါက်တာလဲလို့နှစ်ခုပို့လိုက်တဲ့ခါကျတော့လေအားနဲ့သူကတမျိုးဒီဟာပေါက်တာဆိုတော့တမီးကြည့်လက်မနဲ့တိုက်ကြည့်ဟာရတော့တမီးဟာဖြစ်နေဟောဟောလာကိုရေလို့အဲ့လိုမျိုးပြောတော့အားသူကတကယ်တေးချောင်းအကိုလာခဲ့လိုက်မယ်ဗောဆိုပြီးတော့အားသူကတေးချောင်းတမီးတို့ဒီကိုလာပြီးတော့လာတိုက်ကြည့်လိုက်တာဗောတော့
ဒီ
လက်မနဲ့ဗောအဲ့တကယ်ပေါက်ပြီးတော့
တကယ်ပေါက်နေတော့တမီးဘယ်လိုခံစားရလဲပန်းငွေ6တန်းဆိုတော့
ပြောတာဗောနော်တရရတရမျိုးမိဘတွေရောအိမ်ကြီးကလည်းစောက်ပြီးကျတော့ မလာလို့လာတော့ဗောနည်းနည်းပြအောင်တမီးလုပ်မှာပြပြန်မလို့စိတ်ကူလာတာဗောနော
်အဲ့တော့ဟိုတမီးရဲ့စုကတော့ပြည့်သွားပြီဗောတမီးမိဘတွေကိုတမီးပြန်ပြီးတော့အလုပ်ကျွေးပြုတ်နိုင်ပြီဗောနော်ဒီထည့်ပေါ်ပြီးနောက်ပိုင်းမှာရောတမီးပါဆက်လုပ်သေးလဲအလုပ်ကတော့ဆက်စင်းနှုံးမဲလား
တမီးမစင်းတော့ဘူးလေဟောဟာဒီမာဒီရုံးပါပဲတမီးပါနေလိုက်တယ်ဗောနော်အဆောင်တော့ဒီမပြန်တော့ဘူးဗောနော်မပြန်တော့ဆိုတာ
လုံချုံရေးအတွက်ဗောနော်ထီလက်မှတ်ကြောင်းပြောပြပေးပါအောင်အဲ့ဒီထီလက်မှတ်ကိုအခုသမီးထုတ်ထားပြီဟုတ်တယ်မဟုတ်လားနောက်ပြောဒီထိုင်းထီထုတ်တဲ့ဌာနကိုလေဒီစိတ်ကောင်းကြီးဘတ်တုံးတောင်းပေးရတယ်လို့ရေးထားတာတွေ့လေအဲ့တော့သမီးဒီပက်ဆောင်ကိုပန်ထိုက်တဲ့သွားထည့်ထားတာပေါ့လုံလုံချုံချုံဖြစ်ဖို့အတွက်ဟုတ်တယ်မလားအဲ့တော့သမီးစစောကပြောတယ်သမီးရဲ့မိဘတွေကိုသမီးပြန်လှုပ်ကြည့်မယ်ဆိုတော့သမီးမိသားစုကြောင့်နည်းနည်းပြောပြပေးပါလား
အမေကမောင်နှမ9ယောက်ရှိတယ်။တမီးကအလတ်ပေါ့နော်။အပေါ်အကြီးဆုံးကတော့အိမ်တော်ကြဝါကြီး။ဒီထိုင်းလာတော့သူ့ဘာပါလာခဲ့တယ်အတူတူလာတာ။အဲသူက3လကျော်လောက်လုပ်ပြီးတော့ကျန်းမာရေးမကောင်းလို့သူကပြန်သွားတာပေါ့နော်။တမီးကတော့ပြန်ခေါ်တယ်။အဲ့လိုဝေးလို့ပေါ့နော်ဒီမှာကျတော့အဲ့တမီးကမလိုက်သေးဘူးပေါ့နော်။အဲ့လိုအရင်ရှိမှကျန်းမပြည့်သေးတော့လာလဲဆန်းတော့တမီးကနေလိုက်အောင်ပေါ့နော်။နေနေချင်းကပြန်မလို့အဲ့လိုဆုံးဖြတ်ထားလို့ဟော။အာသူကတော့အရင်ပြန်သွားတာပေါ့ကျမကြီးတော့မကောင်းတော့အလုပ်ကလည်းညစင်းဆိုတော့အဲ့ကြီးပြတ်တော့အာမောင်တော်က9ရက်ဟောသမီးအမကရန်ကုန်မှာအလုပ်လုပ်နေတယ်သမီးအောက်ကညီမလေးနဲ့မောင်လေးကတော့ကြောင်းတက်နေတယ်ပေါ့နော်အဖေနဲ့အမေကတော့အိမ်မှာပေါ့အဲ့လိုမျိုးလဲလို့ပေါ့နော
်အခုသမီးထီပေါက်တော့သူတို့အကြောင်းကြားပြီးပြီလားသူတို့လည်းဝင်းတာကြမှာပေါ့သူတို့ကဘာလို့ပြောရလဲ
သမီးဟောကြားရိုင်းဝန်တာကြတယ
်အဲ့တော့သမီးမြန်မာပြည်ကိုမိဘတွေရှိဦးပြန်မှာပေါ့အဲ့ဒီကြတော့သမီးပါဆက်လုပ်မယ်သမီး
အော်အဲ့ဒီပါလေဆောက်ပြီးတော့မျိုးပေါ့နော်အလူရရှိရတဲ့တမီးလူမှာပေါ့နော်အဲ့လိုမျို
းတမီးကအခုအသက်ဘယ်လောက်လဲတမီးကြောင့်နည်းနည်းပြောပြပေးပါမလို့
တမီးကဟာ21နှစ်ဟောဟောပညာရှိရတော့တိတ်မရှိပါဟော၄တန်းမဲအောင်တယ်ဟော
တမီးက၄တန်းမဲအောင်နေဆိုတဲ့ခါကျတော့ပညာဆိုတဲ့ဟာကဘေးအသက်ရွယ်မဆိုသင်လို့ရတာပဲလေတမီးမှာအခုငွေကြေးလုံလောက်ပြီဆိုကြကြတော့တမီးဘဝတိုးတက်ရေးအတွက်တမီးပညာဆက်တင်ရမှာပေါ့ဟုတ်တယ်မဟုတ်ဘူးလားနော်တမီးဘလို့ရည်ရွယ်ချက်တွေရှိလဲဘဝမှာအခုငွေကြေးပြည့်စုံသွားပြီဆိုတော့
ရည်ရွယ်ချက်တော့သိမရှိသေးပါဘူးအဲ့ဒါရတမီးဘဝလည်းဒီပန်းနဲ့ပြန်တိုင်ပြီးတော့မျိုးပေါ့လုံပါပေါ့နော်
အဲ့တော့တမီးကအေးအဝေးတိုင်းဝါခင်မှာ
ဟုတ်ဟုတ်ကဲ့
အဲ့တော့တမီးပြန်တော့ဝါခင်မှာမှာပဲတမီးနေမှာလားလား
တော့မှာပါအိမ်ဆောက်ပြီးတော့ပဲရန်ကုန်မှာတော့မျိုးအထက်ဆိုင်တွေပါလေဖွင့်ကျင်တယ်ဆိုလည်းအဲ့ဖွင့်ပါဘောနောက်မှတဖြည်းဖြည်းပါ
တမီးကတမီးတို့မောင်တို့မှ9ယောက်မှာတမီးကတမီးကိုနဲ့ဒီထိုင်းကိုလာပြီးတော့အလုပ်လုပ်တယ်ဆိုတော့တမီးတို့ကဒီ MOU နဲ့လာပြီးတော့နှစ်နိုင်ငံသဘောတူစာချုပ်နဲ့လာပြီးတော့အလုပ်သမားအနေနဲ့လာကြတာပေါ့ဟုတ်လားဘလို့ဒီရောက်လာလေနည်းနည်းပြောပြပေးပါလားဒီကို
အခါတော့ဟုတ်ဒီတော့မနေရမလဲပါရေလောက်တာပေါ့နော်နောက်တော့အဲဟိုမဟာရိုင်းဘက်မှာဆိုရင်တော့အဲ့လိုမျိုးအဲဂျွာဘက်ကတက်တာတွေရောအမျိုးရောအဲ့လိုမျိုးမောင်တို့ဝင်ပွဲညီမဝင်ပွဲတွေရောရှိကြတာလေအဲ့နဲ့တော့အဲ့ဦးရသူ့သမီးတွေကသမီးတို့နဲ့ဦးမင်းတော်ရသူ့သမီးတွေကအဲ့ဟိုမဟာကျိုင်ဘက်မှာအဲ့နဲ့သူကဒီကခေါ်နေပြီဆိုတော့အဲ့သမီးတို့လိုက်မလားပေါ့အဲ့လိုမျိုးဒီ agency ကခေါ်ရပေါ့နော်အဲ့ဟိုကအဲ့ကနေရတော့မတူသူ့သမီးတွေနဲ့ဒီသမီးတို့ကဒီအဲ့ဆုံကလာဘက်မှာလာကြမှာပေါ့နော်အဲ့နဲ့အာအကိုရောပါရောအဲ့လိုအကိုကအလေးပဲလောက်လာအစင်တွေတော့လည်းအဲ့သမီးတို့မောင်နှမတွေလာကြတာပေါ့အဲ့အဲ့ဆက်သွေးပေးနေတင်တယ်ပါလာတက်ပြီးတော့မှအကျွေးပါလေးချလို့အောင်ပြီးတော့မှအားနဲ့ဒီလိုတူလာကြတာပေါ့ဟုတ
်အဲ့တော့တမီးတို့ဒီမှာလာတော့ဘာလို့လုပ်လဲအဲ့ဒီငါတတဆဲ့ဥမှာဆိုတော့
ဘာလို့လုပ်လို့ဆိုတော့ရောက်တော့ဒီမျိုးပါလေးလုပ်ပြီးတော့အလုပ်အကြောင်းတွေပြောပြတယ်အလုပ်အကြောင်းကဟို site ကြီးရှိတယ်ငါးချစ်ခန်းတွေရှိတယ်အဲ့လိုမျိုးပေါ့ကြောင်စာတွေကွေးစာတွေလုပ်တဲ့နေရာတွေတွန့်သူအမျိုးမျိုးရှိတယ်ပေါ့နော်အဲ့တမီးတို့ပဲဆိုင်ကြအောင်မဆိုတော့မသိသေးဘူးပေါ့။တမီးအဆောင်တော့ငါချစ်တာအဲ့လိုမျိုးသူတို့ကဟိုကကြပြီလေ။ဒီခါမှမလုပ်ဘူးဆိုတော့ခက်ခဲမဲ့ထင်တာပေါ့နော်။အာငါချစ်ကောင်မကြပါနဲ့ဆိုတူတောင်းတာပေါ့အဲ့နဲ့အလုပ်ကနေ့ဆိုင်ကြမလားညစဉ်ကြမလားမသိသေးဘူးပေါ့။နောက်တော့အဲ့နဲ့တမီးကကြတော့ညစဉ်ကြပါတယ်။ညစဉ်ကြပါတော့အာငါချစ်ကောင်ကိုမကြဘူးတမီးတို့အဲ့ဟိုကဒီအတီးအရွက်တွေကိုအဲ့လိုမျိုးပေါ့ဟိုကီလိုချင်းအိုက်ခဲထဲအိုက်ထဲတွေကိုအိုက်ဆိုင်တွေကိုကြပါတာပေါ့။အမျိုးကိုကြတော့သူကငါချစ်ခံမှာဟာငါးရပါအဲ့လိုမျိုးလဲဆွဲပြီးချပြီးတာသူကအဲ့လိုကြပါတယ်တယောက်တနေရာစီပေါ့နော်အဲ့လိုထမင်းစားထွက်တဲ့ခါကျရင်နိုင်တူနဲ့စုံနဲ့စုံကြတယ်ပေါ့နော်အမှကြပါတာပေါ့အဲ့လို
တပီးတို့လောက်ရတာကညဆိုင်ဆိုတော့နည်းနည်းတော့ပင်မမှာပေါ့နော
်လောက်ရစားတော့ကတော့သူတို့ညဘက်မအိပ်ရတော့လေအဲ့လိုမျိုးကညဘက်ပဲအိပ်နေကြဆိုတော့အဲ့လိုမျိုးအဲ့လိုကအဆင်မပြေဘူးတိတ်ပြီးတော့တကယ်မလုံနိုင်ဘူးထင်တာပေါ့နော်နေဘက်ကိုအိပ်လို့မရတော့လေ
ဒါပေါ့
အားလေးအကိုပြောတာမလုံနိုင်ဘူးထင်တယ်လို့အဲ့လိုမျိုးပေါ့ဒီညစဉ်ကိုပေါ့နော်အဲ့လိုမျိုးနောက်ပိုင်းကျတော့အဲ့လိုမျိုး၄၅၀ရဲ့မျိုးကြာလာတဲ့ခါကျတော့အဲ့လိုနေသားကြပါတော့နေဘက်ကိုအိပ်လို့ရသွားတာပေါ့နော်အဲ့ညဘက်ကျတော့အလုပ်တယ်မှာအဲ့လိုမျိုးပေါ့
တမီးက၄တန်းထွက်လာတယ်ဆိုတော့၄တန်းအောင်ပြီးတော့တမီးပါလုပ်လေ
ပ ပါလို့ဆိုတော့အိမ်မှာနေပြီးတော့နောက်ပိုင်းကျတော့ဒီကဲလေးပါပဲလောက်တာပေါ့ဟောတပါးတို့ငရုတ်တို့ပဲတို့ပေါ့နော်အိမ်မှာအဲ့တော့အဲ့လိုလေလေစိုက်တယ်နောက်ပြီးတော့အဲ့လိုမဟုတ်တွေပါလေအစာရောင်းတယ်ပေါ့နော်အခုတော့အဲ့လိုပါအမျိုးဒီလိုလာတော့မရောင်းတော့ဆိုတော့အိမ်မှာလုံးမဲ့သူသိမရှိလို့အမေပဲရှိတော့ကြောင်းသားလဲဆိုတော့မလုပ်တော့တာလေအဲ့ဟိုမုန်ဟင်ကပေါက်ဆယ်တို့ပါလို့အိမ်မှာစိုက်န ဆင်းနေပါတယ်ဆိုင်အဲ့လိုပေါင်းနေပါလေလောက်ရတယ်နော်မြို့ကြီးပါခူအဲ့လိုမျိုးလောက်ရတာပေါ့
အဲ့တော့သမီးလေလောက်ခဲ့တာနဲ့အခုဒီငါတက်တာဆက်ယုံမှာလောက်လောက်တာနဲ့ဘယ်လိုကွာချလဲသမီးအမြင်ပေါ့
ဟောလေလောက်တာကြတော့ဟွာသူကနေဘူးရမှာလောက်ရတယ်ပေါ့နော်လို့ပင်မန်းနဲ့ပင်မန်းမန်းအဲ့လိုမျိုးစိတ်တော့မပင်မအောင်ပေါ့နော်အဲ့လိုမျိုးပုံမိသားစုနဲ့ပို့အဲ့လိုမျိုးဆိုတော့အဲ့မှာတမျိုးကောင်းပါတယ်ဒီမှာကြတော့လေအဲ့လိုမျိုးသူခိုင်းတာလို့အဲ့လိုမျိုးပေါ့သူကအမြန်အမြန်အဲ့လိုမျိုးအော်နေလောက်ခိုင်းနေတော့အာကိုကတော့လောက်တာပဲကျူအတက်နိုင်တော့ကြိုးစားပြီးတော့လောက်တာပဲအဲ့လိုမျိုးပေါ့အာဒီမှာကျတော့နည်းနည်းစိတ်ဟိုကပြေတာပေါ့နော်အမြဲတမ်းလည်းမတက်ကြီးနေရရတယ်အချင်းဖြစ်သွားတော့အဆင်ပြေသွားပါတယ်တင်ရဟိုကဘယ်လိုမျိုးမဆိုရင်တော့လုံနိုင်ပါတယ်ဟုတ
်အဲ့တော့တမီးမိပါတွေရောဘာပြောချင်တယ်တမီ
းဟုတ်မဲ့ရောကျေးဇူးတင်တယ်ပေါ့နော်အထူးလည်းကျေးဇူးဆက်ပါပေါ့နော်အဓိကတော့တမီးမိပါတွေပဲပေါ့နော်ဟုတ
You can bend but never break me cause it only serves to make me more determined
တော်လာလာတန်းစီစဉ်တိဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုအခုလိုတောက်ကြညာပိုင်းမှာအတိထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုစနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုသုတဆောင်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်Silicon Valley ဟာနည်းပညာကျွမ်းကျင်သူတွေအခြေစားရဖြစ်ပြီး Google, Facebook နဲ့ Apple ကုမ္ပဏီတွေရဲ့ဌာနချုပ်တွေလည်းဖွင့်ထားပါတယ်။ California တောင်ပိုင်း San Francisco ကနေ San Jose အထိကျယ်ပြန့်တဲ့အဲ့ဒီနေရာမှာနည်းပညာကုမ္ပဏီတွေလည်းစတင်ဖွင့်လှစ်လေးရှိပါတယ်။ဒီကုမ္ပဏီတွေဘလို့အစာပြုဆောင်ရွက်ကြတယ်ဆိုတာဒီသတင်းပတ်ရဲ့သတ္တဆုံးလေအမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်ကတင်ပြထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ဖို့နီပေါနိုင်ငံကနေမိဘတွေနဲ့အတူပြောင်းရွှေ့လာစဉ်တုန်းကမော်နီရှာပါကက်ရှာဆီလီကွန်ဗယ်လီမှာကုမ္ပဏီလုပ်ငန်းတစ်ခုစတင်နိုင်ဖို့စိတ်ကူးတဲ့ရှိမနေခဲ့ပါဘူး။တကယ်တော့လဲဆီလီကွန်ဗယ်လီဆိုတာဟာကယ်လီဖိုးနီးယားပြည်နယ်ကဒေသတစ်ခုဆိုတာထက်နည်းပညာဆိုင်ရာစွန့်ဦးတည်ထွင်လုပ်ငန်းတွေအစပြုရနေရာဖြစ်ပြီးဒီနေရာဟာလုပ်ငန်းတွေစတင်ခြင်းစိတ်ရှိလာအောင်နှုံဆော်နိုင်စွမ်းရှိတယ်လို့မော်နီရှာပါကက်ကပြောပါရယ
်။ At first my parents were very confused.
မိဘတွေကတော့ဘာဖြစ်သွားပါလဲလို့တွေးနေကြမှာပါဆေးကြောင်းတက်ဖို့ပြင်ဆင်ရတယ်။နောက်ဆေးကြောင်းရောက်ပြီးမှဆက်မတက်တော့ဘူးဆိုတော့ဘာကြောင့်လဲဆိုတာကိုသူတို့နားမလည်နိုင်ဖြစ်ပါတယ်
။လူသားတွေရဲ့နေ့စဉ်ဘဝမှာအထောက်အကူပြုစေမဲ့နည်းပညာဆိုင်ရာပစ္စည်းတစ်ခုကိုထုတ်လုပ်တဲ့ကုမ္ပဏီတစ်ခုကိုပါကက်ရှာတခြားနှစ်ဦးနဲ့အတူတည်ထောင်ခဲ့ပါတယ်။လူခန္ဓာကိုယ်အနေထားနဲ့အပြေးလေ့ကျင့်ရမှာရေရှည်ဒဏ်ဖြစ်စေနိုင်တဲ့အနေထားတွေကိုရှာဖွေဖော်ထုတ်ပေးတဲ့လူခန္ဓာကိုယ်မှာတက်ဆင်လို့ရတဲ့ sensor ကို Lumo Body Tech ကုမ္ပဏီကတည်ထွင်လိုက်ပါတယ်။ကုမ္ပဏီပူးရဲတည်ထောင်သူတူဖြစ်တဲ့ Charles Wang ကအခုလိုပြောပါတယ်
။ There are a lot of studies that show
လူခန္ဓာကိုယ်အနေထားမမှန်ရင်နောက်ကျောအောင့်တတ်တယ်ဆိုတာမျိုးဆက်ဆက်မှုရှိတဲ့အထောက်အထားတွေတွေ့ရပါတယ
်။ဆရာဝန်တယောက်ဖြစ်တဲ့ Charles Wang ရဲ့မိဘတွေကထိုင်ဝမ်ကဖြစ်ပြီးအခုခါမှာတော့သူဟာစွန့်ဦးတည်ထွင်လုပ်ငန်းရှင်တူဖြစ်လာပါတယ်။နောက်ကျောအောင်စေတဲ့အနေအထားမျိုးနဲ့ထိုင်မိရင်လူခန္ဓာကိုယ်မှာတက်ထားတဲ့ Lumo Life Sensor ကတုံ့ခါပြီးတော့သတိပေးပါရယ်နောက်ထပ် Sensor တစ်ခုကတော့အပြေးလေ့ကျင့်ရမှာလူခန္ဓာကိုယ်မှာတက်ဆင်းပြီးတော့အသုံးပြုနိုင်ပါရယ်ဒီ Sensor တွေကနေပေးပို့တဲ့ခန္ဓာကိုယ်အနေအထားကိုချိတ်ဆက်ထားတဲ့ Mobile Phone ကနေပြသသိရှိနိုင်တာပါလုပ်ငန်းတစ်ခုစတင်ထူထောင်တာဟာအပြေးလေ့ကျင့်တယ်လို့ပဲလို့ကုမ္ပဏီပူးရဲတည်ထောင်သူ Andrew Chan ကပြောပါရယ်
magnitude like you can't even compare the speed
တခုပြီးတခုဖြစ်ပြက်နေတဲ့အချိန်မှာကိုယ့်ရဲ့လှုပ်ရှားမှုနဲ့ဆုံးဖြတ်ချက်ချမှုတွေကိုနိုင်ရှင်ကြည့်ဖို့ဖြစ်နိုင်ပါဘူးဒါကလည်း bureaucracy တိတ်မရှိလို့ပါ
လုပ်ငန်းတစ်ခုစတင်ထူထောင်ရမှာပါဝင်သူတွေဟာမြင်မြန်ဆန်ဆန်လေ့လာသင်ယူဖို့လိုပြီးနေ့စဉ်နေ့တိုင်းကြုံရတဲ့အခက်အခဲတွေကိုလည်းဖြေရှင်းနိုင်စွမ်းရှိရမယ်လို့ဝမ်ကပြောပါတယ
် super fun I mean
တကယ်ကိုပြောစရာကောင်းပါတယ်တခုနဲ့တခုမတူတာတွေကိုဒီမှာအမြဲလုပ်နေရပါတယ်
Silicon Valley မှာအတူတကွပူးပေါင်းလှုပ်ဆောင်တဲ့အလေးအထားရှိပြီးလုပ်ငန်းတစ်ခုစတင်ဖို့တွန်းအားတွေလည်းရှိတာကြောင့်စိတ်သက်တက်ကြွစေရပါပဲလို့ Package ကပြောပါရယ်အခုလိုသူ့လုပ်ငန်းအောင်မြင်လာတာကိုတွေ့ရတာကြောင့်မိဘတွေအနေနဲ့လည်းပျော်ရွှင်ကြပါတယ်လို့သူကပြောပါရယ
် I want to make them proud and I want them to know
တို့ရေဂုံယူစေချင်ပါတယ်ကိုလုတ်ချင်တာကိုအိမ်မက်ကိုအကောင့်ထဲဖောက်ခွင့်ပေးခဲ့တဲ့အတိုင်းဆက်ကြိုးစားမယ်ဆိုတာကိုလည်းသိစေချင်တယ်ကျွန်မအောင်မြင်မှုရဖို့ကြိုးစားရင်တို့ကိုဂုံယူရလဲဖြစ်ပါတယ
်အောင်မြင်မှုကိုရရှိဖို့ကြာရှုံးမှကိုကြောက်နေဖို့မလိုဘူးလို့လည်းပါကက်စ်ကဆိုပါတယ်ဒီအခြေအနေကိုလေ့လာသင်ယူဖို့အခွင့်အရေးတရအဖြစ်ရှုမြင်သင့်တယ်လို့လည်းသူကပြောပါတယ်Marcus Lo Silicon Valley ကိုပြောင်းရွှေ့လာသူနောက်တူကတော့စီးပွားရေးစုံဦးတီထွင်သူတူဖြစ်တဲ့ Ray Wu ပါသူဟာတရုတ်နိုင်ငံကပြောင်းရွှေ့လာတဲ့လူငယ်တယောက်ဖြစ်ပြီး American Amex ကို account ထဲပို့ဖို့ go round တစ်ခုကနေလုပ်ငန်းစတင်ထူထောင်သူပ
ါ Every day is
နေ့စဉ်နေ့တိုင်းစိတ်လုံရှားစရာတွေကြီးပါပဲပုံမှန်လုပ်ရိုးလုပ်စရာတိုင်းလုပ်နေရတာမျိုးမဟုတ်ဘူးလေ
Massachusetts ဤပညာတက်ကတူတက်ခဲ့တဲ့ Engineer Wu ဟာ Wind ဆိုတဲ့ company ကိုပူရဲတည်ဆောင်သူဖြစ်ပြီးတော့တရုတ်နဲ့ American နိုင်ငံသားသွားလာရင်ဒီ company ထောင်ဖို့အကြံရခဲ့တာပါ
in the 1980s
ကျွန်တော်1989ခုနှစ်တွေကတရုတ်နိုင်ငံမှာမွေးခဲ့ပြီးတော့ American နိုင်ငံကိုကျွန်တော်ငယ်ငယ်ကတည်းကရောက်လာခဲ့တာပါအဲ့ဒီချိန်တုန်းကလေတုညဉ့်ညမ်းတာတွေလည်းတကယ်ကိုမရှိပါဘူးကုတီမတ်မိနေပါသေးတယ်အဲ့ဒီအချိန်မှာတရုတ်နိုင်ငံဟာဆင်းရဲနေသေးဖြစ်တာကြောင့်လမ်းတွေပေါ်မှာကားတွေလည်းမရှိသလိုဆဲဝင်တွေလည်းမရှိပါဘူးကျွန်တော်မိဘတွေနဲ့အမျိုးတွေကိုမကြာခဏသွားပြီးလေပတ်အောင်ပါတရုတ်နိုင်ငံမှာစီးပွားရေးတိုးတက်လာတဲ့အမျှသဘောပတ်ဝန်းကျင်အရေးကအစိုးဆုံးဘက်ကိုပြောင်းသွားပါတယ်။ကျွန်တော်အမျိုးတွေအပေါ်အကျိုးသက်ရောက်မှုတွေရှိလာတာကိုကျွန်တော်ကိုယ်တိုင်မြင်ခဲ့ရပါတယ်
။လေရုညဉ့်ညမ်းတဲ့နေရာတွေမှာနေထိုင်ကြသူတွေရဲ့ဘဝတွေတိုးတက်လာဖို့ရည်ရွယ်ချက်နဲ့ဟောရီတကိုးရေးလေရုတပ်ဆင်ဆက်ကိုဝူးနဲ့အဖွဲ့ကဆက်လုပ်ခဲ့ကြတာပါ။ကိုလံဘီယာနိုင်ငံကရွှေ့ပြောင်းအခြေချလာတဲ့မိဘတွေကမွေးဖွားလာသူတဦးဖြစ်တဲ့ MIT engineer Eric Monos အတွက် Silicon Valley ကိုရောက်ဖို့ဆိုတာဟာလွယ်ကူတဲ့အလုပ်တော့မဟုတ်ပါဘူး
I grew up with a single mom my parents
အဖေမရှိပဲကျွန်တော်ကြီးပြင်းခဲ့တာပါကျွန်တော်ငယ်ငယ်ကတည်းကမိဘတွေကွာရှင်းခဲ့ကြပြီးအမေတယောက်တည်းပဲကျွန်တော်ကိုကျွေးမွေးပြုစုပြီးအိမ်အလုပ်အားလုံးလုပ်ခဲ့ရတာပါဒါကြောင့် MIT ကိုရောက်အောင်စူးစမ်းနိုင်ခဲ့တဲ့အတွက်ရောအခုလက်ရှိအလုပ်ကိုစတင်နိုင်ခဲ့တဲ့အတွက်ပါတိတ်ကိုဂုဏ်ယူမိပါတယ်
လေရုတန့်စင်ရေးဆက်ကိုတိချောက်ဖို့စမ်းသပ်မှုအချင်းချင်းလုပ်ခဲ့ရတာနှစ်နှစ်နီးပါးကြာပါတယ်။လေလန်းချောင်းကိုထိန်းချုပ်တဲ့အစိပ်ပိုင်းတွေကိုသူတို့အဖွဲ့တီထွင်ဖန်တီးခဲ့တယ်လို့ဝူးကပြောပါတယ်။လေရုအရေးသွေးကိုစောင့်ကြည့်ဖို့ဒီစင်ဆာကိုတီထွင်ခဲ့တာဖြစ်တယ်လို့ application တစ်ခုကိုလည်းတီထွင်ခဲ့ကြပါတယ်။နေရာပေါင်းစုံကလေရုအရေးသွေးကိုပြတဲ့မြေပုံဖြစ်လဲဒီ application ကိုအသုံးပြုနိုင်တယ်လို့ဝူးကပြောပါတယ်။ဒါလို့လေရုစင်ဆာတွေနဲ့ GPS ပါတဲ့ဖုန်းတစ်လုံးရှိုံနဲ့ဘယ်နေရာမှာလေရုညဉ့်ညမ်းမှုရှိတယ်လဲဆိုတဲ့သတင်းအချက်အလက်တွေကိုလူတွေသိနိုင်ပါတယ်။မြို့ရဲ့ဘယ်ပိုင်းမှာလူရုအရေးသွေးဘလောက်ရှိတယ်လဲဆိုတာကိုလည်းလူတွေသိနိုင်ကြမှာပါလို့ရေဝူးကပြောပါတယ
်။ important to rally people but just having
these are they go in အားကြီးရဲ့လို့ထင်ပါတယ်။အကြံဉာဏ်တွေကလူတွေအတွက်အရေးကြီးပေမဲ့အကြံဉာဏ်ရှိနေုံနဲ့မလုံလောက်ပါဘူး။လူအများစုမှာအကြံစီတော်များများရှိကြပေမဲ့ဘယ်တော့မှလည်းအကောင့်ထဲမပေါ်ကြပါဘူး။အကြံဉာဏ်တွေကိုအကောင့်ထဲပေါ်ဖို့ဆိုတာကလည်းကျူပန်းအထုံမှုတိတ်လို့သလိုအချိန်နဲ့အတော်ကုန်ပါတယ်
။ကုမ္ပဏီတစ်ခုအောင်မြင်ဖို့ဆိုရင်အကြံဉာဏ်တွေကိုဘလောက်အကောင့်ထဲပေါ်နိုင်တယ်လဲဆိုတဲ့အပေါ်မှာမူတည်တယ်လို့ဝူးကဆိုပါတယ်။ဝူးနဲ့အဖွဲ့ဟာဂိုဒေါင်တွေကနေသူတို့ရဲ့အလုပ်တွေအောင်မြင်လာဖို့တစ်ခါတလေမှတစ်ရက်ကို12နာရီတစ်ပတ်ကို9ရက်လုံးအလုပ်လုပ်နေကြရလဲဖြစ်ပါတယ်။ဆီလီကွန်ဗယ်လီမှာနှီးပညာကုမ္ပဏီတစ်တွေအခုလိုပေါ်ထွက်လာသလိုနှီးပညာနဲ့ပတ်သက်တဲ့သင်တန်းတွေနှီးနော်ဖလေဘွဲတွေလည်းကျင်းပလို့ရှိပါတယ်။ဤပညာကိုအသုံးချပြီးလူတွေကိုဘယ်လိုအကျိုးပြုမလဲဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့တင်းနန်းတိုတခုကိုတက်ရောက်ခဲ့တဲ့မလလဝင်းကတော့ဆီလီကွန်ဗယ်လီရဲ့အတွေ့အကြုံကိုအခုလိုပြပြသွားပါရခင်ဗျာ
သူစဉ်ကျွန်တော်တို့ကျောင်းမှာပေါ့ဒီ Singularity University မှာ market တွေကိုမရောက်သေးတဲ့ဤပညာတွေအများကြီးရှိတယ်။နောက်ကိုနဲ့တူကျောင်းလာတက်တဲ့ကျောင်းသားတွေကလည်းတကယ်ကဘာအနှံ့ကထိပ်သီးပညာရှင်တွေလို့ဖြစ်နေတယ်။ဥမာလောက်ကဘာကိုရောက်ထူးတဲ့လူတွေပါတယ်။ကျွန်တော်တို့ရဲ့ခနာကိုယ်ထဲမှာရှိတဲ့ဒီ DNA တွေကို sequence လုပ်တဲ့လူတွေပါတယ်။နောက် gene တွေကျန်းမာရေးမကောင်းကျွန်တော်ကန်ဆာယောဂရှင်တွေပါတယ်ဆိုရင် market တွေမှာရှိတဲ့ဤပညာက chemotherapy နဲ့ပဲဒါပေမဲ့ဒီကကျောင်းသားတွေလုပ်နေတဲ့ဟာတွေက gene ကို edit လုပ်တဲ့ဟာမျိုးတွေ။ဒါဆိုမျိုးတော့တစ်ခါမှလည်းမကြဘူးဒီဤပညာတွေဒီရောက်လာပြီးတော့ရာဝတ္ထုတွေကို brain နဲ့ mind နဲ့ control လုပ်တဲ့ဤပညာတွေရောဒါတွေဆိုတော့တစ်ခါမှရှိရလို့တော့မထင်ရတဲ့ဟာဆိုဒီရောက်ချင်းအချိန်မဲ့ဝစ်ကြပြီးတော့ငွေတန်းရောက်သွားသလိုခံစားရတယ်
ကိုအောင်အောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆုံလင်းအမေရိကန်တခွင်စီစဉ်ကိုနားဆင်ခဲ့ရပြီးတဲ့နောက်အခုဆက်လက်နားဆင်ရမယ့်သိပ္ပံနဲ့ဤပညာစီစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်ရှင်ဒီတစ်ပတ်တော့ဆယ်ရီမကျိုးပေါအောင်ဆယ်မဆောက်ခင်ကလေးကဘာတွေလုပ်ဖို့လိုတယ်ဆောက်ပြီးဆယ်ရီအတွက်တဘာဝအန္တရာယ်ကျုံလာရင်ဘာတွေလုပ်ရတယ်ဆိုတာတွေကိုအင်ဂျင်နီယာဘူမိဗေဒပညာရှင်ဦးသိန်းပိုင်ကပြောပြပေးမှာပါ
ဒီလောင်လိုင်းနဲ့ပမာဏကိုငိုတွေကသတ်မှတ်ပြီးသားတကယ်လို့အဲ့ဒီပမာဏနဲ့ပို့ပြီးရေတွေဝင်လာရင်ကျွန်တော်တို့ကရေပိုလွှဲဆိုတာအင်္ဂလိပ်ဆိုတော့ spillway လို့ခေါ်တယ်ရေပိုလွှဲကဆယ်မှာပါပြီးသားပူလာတဲ့ရေတွေကိုလွှဲပေးဖို့နောက်တစ်ခါရေပေးဖို့အတွက်ကြတော့ရေထုတ်ပြုံကွန်ကျုပေါ့နော်အင်္ဂလိပ်လိုကတော့အဲ့ဒါကလည်းဆယ်ဒီဇိုင်းမှာပါပြီးသားခင်ဗျဒီလိုတဲ့အချိန်မှာထုတ်တယ်မလိုတဲ့အချိန်မှာကျွန်တော်တို့ကဖိတ်ထားမယ်ဒါရေထုတ်ပြောင်းတယ်တကယ်လို့တတ်မှတ်တဲ့ပမာဏနဲ့လောင်နိုင်တဲ့ပမာဏနဲ့ရေကပူဝင်လာမယ်မိုးကပူများလာမယ်ဆိုလို့ရှိရင်ရေပူလွှဲရနေပြီးတော့မှသူ့ဒီဇိုင်းတိုင်းရေပူလွှဲရနေထွက်သွားတကယ်လို့အဲ့ဒီရေပူလွှဲရမှမနိုင်တော့ပါဘူးဆိုလို့ရှိရင်တချို့ဆယ်တွေမှာနောက်ထပ်အပူပေါ့လေဒီ extra ရေပူလွှဲသဘောမျိုး CP ရထည့်ထားတာမျိုးတွေရှိပါတယ်အဲ့ဒီကနေပြီးတော့မှထပ်ပြီးတော့မှလွှဲရတဲ့အနေထားမျိုးတွေလည်းရှိတယ်အဲ့ဒါမှထပ်မနိုင်တော့ဘူးဆိုလို့ရှိရင်တော့အရန်ကိုအခြေအနေမကောင်းတော့ဘူးဆိုရင်တော့ဒီဆေးကြီးတစ်ခုလောက်ကျိုးပြီး damn failure ဖြစ်ပြီးတော့မှဆေးအောက်ခြေမှာရှိတဲ့လူတွေကြီးရွာတွေတိရစ္ဆာန်တွေအကုန်လုံးလူတွေရဲ့အသက်အိုးအိမ်စီးစိမ်တွေကအကုန်လုံးအများကြီးပျက်စီးဆုံးရှုံးသွားနိုင်တယ်အဲ့ဒါကြောင့်မလို့တချို့နေရာတွေမှာအဲ့လိုမျိုးဆေးကျိုးတဲ့အန္တရာယ်ကိုကာကွယ်ဖို့အတွက်ပေါ့လေအဲ့ဒီ emergency spillway လို့ပြောတဲ့နေရာတွေကနေပြီးတော့မှဒီပေါက်ထုတ်ပြရတဲ့ဟာတွေရှိပါတယ်အဲ့လိုပေါက်ထုတ်ပြလိုက်တဲ့အတွက်ကြောင့်မို့လို့ဒီအောက်ပိုင်းမှာရေကြီးရေလျံတာတွေတချို့တော့ရှိတယ်ဒါပေမဲ့ဒါကဆယ်ကျိုးတာနဲ့စာလို့ရှိရင်တော့အများကြီးကံကောင်းသေးတယ်လို့ပြောရမှာပါဒီက2015လုံးကဖြစ်ခဲ့တဲ့ကြီးုံကြီးွားဆိုလို့ရှိရင်လည်းအဲ့လိုပုံစံဆန်ဆန်မျိုးတော့ရှိပါတယ်ဒီ emergency ရေပူလွှဲလို့ဘာလို့လဲဆိုလို့ထုတ်ပြရတဲ့အနေအထားမျိုးတွေပါတော့ရှိပါတယ်ဒါပြလက်ပြကြုံလာရင်ဒါမဖြစ်မနေလောက်ရမယ်ပြစ်ပါမဟုတ်လို့ရှိရင်ဆယ်ကြီးတစ်ခုလုံးကျိုးွားမယ်ဆိုလို့ရှိရင်ဒီတဲ့ပို့ပြီးရောဒုက္ခရောက်တဲ့အခြေအနေကိုအများကြီးရောက်သွားနိုင်ပါလေ
1985ခုနှစ်ကတရုတ်နိုင်ငံဟင်းနန်းခရိုင်တွေကဘန်ဂျိုးရေလောင်ကန်ကြီးနဲ့တခြားဆယ်တွေကျိုးသွားတဲ့အတွက်လူပေါင်း 13,000 ကျော်သေဆုံးခဲ့ရပြီးလူပေါင်း 11,000 လောက်အိုးအိမ်ဆုံးရှုံးခဲ့ရတာပါဒါကြောင့်ဆယ်ကျိုးမဲ့အန္တရာယ်ကိုသတိထားဖို့လိုပါတယ်
ဘမပြီမှာတော့ဆယ်ကြီးတစ်ခုလုံးကျိုးသွားပြီးတော့မှအကုန်လုံးဒီလူတွေတိမ့်ချီပြီးတေွားတယ်လို့ပါလို့အဲ့လိုသက်သနာမျိုးတွေကတော့မရှိသေးပါဘူးခင်ဗျ။တခြားနိုင်ငံတွေမှာတော့အများကြီးရှိခဲ့ပူပါတယ်။တရုတ်တို့ဘာလို့မှဆိုလဲဒီလိုမျိုးဆယ်ကျိုးသွားတဲ့အတွက်တိမ့်နဲ့ချီပြီးတော့တေွားတဲ့အထောက်အထားတွေရှိပါတယ်မှာတရုတ်ပြည်မှာရှိတဲ့ဘန်ဂူယိုဆယ်ဆိုလို့ရှိရင်1985ခုနှစ်လောက်မှာရွာတဲ့မိုးကြောင့်ပေါ့လေသူတို့ပြောတော့2000လောက်မှာအခါအရန်ကိုပြီးတဲ့မိုးမျိုးပေါ့အဲ့ဒီမိုးမျိုးနဲ့ကြုံတိုက်တဲ့အခါမှာတခါတည်းနဲ့အဲ့ဒီဆယ်ကကျိုးပေါက်ပြီးတော့မှဆယ်အောက်မှာရှိတဲ့လူပေါင်း 2,000-3,000 လောက်တေွားတယ်ဆိုပြီးတော့မှမှတ်တမ်းတွေရှိပါတယ်ဗမာပြည်မှာတော့အဲ့လိုဆူဆူဝါးဝါးဖြစ်ခဲ့တာမျိုးတော့မရှိပါဘူးမှရွာတွေရေမြုပ်တယ်ရေကြီးရေလန်တွေတောင်ဆယ်ကျိုးတာမှမဟုတ်ပါဘူးအမှန်မိုးကြီးလို့ရေကြီးလို့ရှင်လေဒီဒီမျိုးပါပြီးတော့မှလူတွေကျဲနွားတိရိစ္ဆာန်တွေအိုးအိမ်တွေပါသွားတာမျိုးတွေလည်းရှိပါတယ်ဒါပေမဲ့တကယ်ဆယ်ကြီးကျိုးသွားပြီးတော့မှအကုန်လုံးဒုက္ခရောက်ပြီးတော့မျိုးလူတွေတိမ့်ချပြီးတေွားတယ်ဆိုတော့အဖြစ်အပျက်မျိုးကတော့ပမာဏမှာမရှိသေးပါဘူးခင်ဗ
ျဆယ်ကိုတိဆောက်ဖို့လုပ်ကြတဲ့ကလိုအပ်ချက်ပေါ်လိုက်ပြီးဆယ်ဒီဇိုင်းကိုချရတာဖြစ်ပေမဲ့တဘာဝဘင်းအန်တွေကမမျှော်နိုင်ပဲကြုံရတတ်တယ်ဆိုတော့ကိုသတိထားသင့်ပါတယ်
တော့ဆယ်တော့ဆိုတာနီးပညာအရာလိုအပ်ချက်တွေလေ့လာမယ်အချက်တွေကတော့အများကြီးရှိတယ်။တခါတရံကျတော့ကိုလိုချင်တဲ့အတိုင်းလုပ်လို့မရဘဲနဲ့တဘာဝရဲ့ပေးထားချက်တွေရှိတယ်။တဘာဝရဲ့ပေးထားချက်တွေပေါ်မူတည်ပြီးတော့မှချင်းချင်းလုပ်ရတဲ့အခါကျတော့ဟိုလူတွေထင်သားသလိုဆယ်တွေစောက်လိုက်ရင်မဆိုင်ပြူးမြေတွေလည်းရဲတိုးတက်လာမယ်တခြားမှာလျှက်စစ်တွေလည်းထုတ်လို့ရမယ်ပါမယ်ရှိတယ်ဆိုရင်မှထားပါတော့2015ခုနှစ်ကစစ်တုပ်လာမှုနဲ့အဲမှာရှိရလို့ပြောလို့ရတဲ့ဒီကြီးုံကြီးဝဆယ်ပေါ့လေမိုးတွေရမ်းများပြီးတော့မှရေတွေရမ်းကြီးတယ်ဆယ်ကရေလောင်နိုင်တဲ့ပမာဏနဲ့မိုးကရမ်းများပါပဲမုန်တိုင်းနဲ့လည်းတွားပြီးတော့အဲ့ဒီနှစ်မှာတိုက်ဆိုင်နေအဲ့ဒါကြောင့်မလို့ဆယ်ရေပူလွှဲရနေပြီးတော့မှရေတွေကိုအများကြီးလွှဲချလိုက်ရတဲ့အခါကျတော့ဆယ်ရဲ့အောက်ခြေအနေမိုင်းနေမှာရေတွေအများကြီးကြီးပြီးတော့လူတွေလည်းရေပေးဒုက္ခတွေအများကြီးရောက်ခဲ့ကြတာရှိတယ်ပေါ့လေအဲ့လိုမျိုးလာတဲ့မိုးရေချိန်အကုန်လုံးကိုဖမ်းထားနိုင်အောင်အရင်တော့ကဒီဇိုင်းမလုပ်ခဲ့ဘူးလားမေးလို့ရတယ် တော့လည်းပဲဆဲကိုကြီးလောင်မို့လောက်တဲ့ခါမှာသူရဲ့ရေပဲကမြင်လာလေမြင်လာလေရေပြင်ရဲ့အကျရလဲညာသွားလေညာသွားလေနဲ့ရေပြင်ကျွဲကျဲလောင်မို့ဆိုရင်မြေပြင်လဲမြန်များလို့ရေမြေပြင်များလို့အဲ့မြေပြင်ကလွတ်နေတဲ့မြေပြင်ဖြစ်ရင်တော့ပြဿနာမဟုတ်ဘူးတချို့နေရာတွေကဟိုမှာလူတွေနေထိုင်တဲ့ကြေးရွာတွေရှိမယ်တန်ဖိုးမပြန့်နိုင်တဲ့ဟိုမှာရှေးအောင်စာဦးလိုဟာမျိုးတွေရှိမယ်အဲ့ဒါတွေကိုရှ lo lo che mi o chi twa ra yin le chi ba le a da o ja lo pyin a ta men ya da ri ja lo ni se sao lai lo ji ri a di lo ji de lo ba lo a lo mi o a mi ni le chi ba le a da lo ja lo ta ke ta jan na le de di pinya shin ne ya ni pi pi lu lu o di pinya pe ra lo ba lo lou pho lo at ba le
ye se ya bu phit si sai pyu mi ne de da gan ni twet ye ya aw phit si ye ji ye shan mu go ka kwe bu phit si lo at lo se sa wa me so yin ဝင်းကျင်မပြည့်စုံအောင်အဓိကထားရမှာမို့မဆောက်ခင်မှာတည်တည်ချာချာစူးစမ်းလေ့လာရမှာပါ
ကျေးရီမဆောက်ခင်မှာတဘာပောင်ရင်ထိခိုက်မှုတိုင်းတာတဲ့ EIA Environmental Impact Assessment နောက်တစ်ပါး SIR Social Impact Assessment နေပေါ့လေအဲ့ဒါတွေကိုမဆောက်ခင်မှာကျွမ်းကျင်တဲ့ပညာရှင်တွေနဲ့မဖြစ်မနေလုပ်ရမယ် EIA SIR Report တွေထွက်လာတဲ့အခါမှာလည်းတကယ်စောင့်မဲ့ပညာရှင်တွေကအဲ့ဒီ report တွေညွှန်ကြားထားတဲ့အတိုင်းလိုအပ်ချက်တွေအတိုင်းမဖြစ်မနေဖြည့်ဆည်းပြီးတော့မှစောက်ဖို့လိုအပ်တယ်ဟုတ်တဲ့အခါဒီမှာလည်းတနိုင်ကြများပေါ့လေပထမဦးဆုံးအနေနဲ့ကတော့တဘာပန်းကျင်ထိခိုက်မှုကြိုတင်ကာကွယ်မှုတွေလုပ်ပေးဖို့လိုတယ် prevention လို့ခေါ်တာပေါ့လေအဲ့လိုမျိုးမလုပ်နိုင်ဘူးဆိုလို့ရှိရင်လည်းတဘာပန်းကျင်ထိခိုက်မှုညှင်းနေတက်တာသွားအောင်ပေါ့လေ mitigation လုပ်ပေးဖို့လိုတယ်နောက်တစ်ခုကအစဲဆောက်လိုက်တဲ့အတွက်ကြောင့်မျက်နာသွားတဲ့ဒေသခံတွေပဲဖြစ်ဖြစ်ဒီအရာတွေဖိုက်ပြုံးနေဆိုလည်းတန်ရာတန်ကြီးရောကြီးပြီးပြီးတော့မှသူတို့ရဲ့ဘဝရည်တည်မှုအတွက်အာမခံချက်ပေးပေးဖို့လိုတယ်ပေါ့လေအဲကြောင့်မလို့စိုက်ပျိုးရေအတွက်ပဲဖြစ်ဖြစ်တောက်သုံးရေအတွက်ပဲဖြစ်ဖြစ်စက်မှုလုပ်ငန်းအတွက်ပဲဖြစ်ဖြစ်တကယ်လိုအပ်တယ်ဆိုတော့ခုနပြောတဲ့အချက်လက်တွေကိုနားလည်တဲ့ကြားနဲ့ပညာရှင်တွေနဲ့ဒီလိုချာချာလေ့လာတစ်ချိန်ယူပြီးတော့မှသိောက်တဲ့နယ
်ဦးသိန်းပိုင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော်
တော်ခင်မြတ်သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြကြရတာပါရှင
်ကြောရှိမှာခင်ဗျာမိမိရဲ့ဆန္ဒအမြင်ကိုလွတ်လပ်စွာထုတ်ဖော်ပြောဆိုတာရေးသားဖော်ပြတာဟာဒီမိုကရေစီစနစ်မှာအရေးပါတဲ့လူခွင့်ရတရားဖြစ်ပါတယ်ဒါပေမဲ့လို့ကိုယ့်ရဲ့အမြင်ဆိုပြီးတော့လူတစ်ဖက်သားကိုချင်းချောက်ပြောဆိုတာဒါမှမဟုတ်မျက်နှာထိခဲ့အောင်လုပ်တာဒါမှမဟုတ်ကျင်းကျင်းတန်းတန်းဆဲဆိုရန်လိုတာတွေဟာလူခွင့်ရဟုတ်ပါရဲ့လားဒီမိုကရေစီစနစ်ရဲ့လွတ်လပ်စွာပြောဆိုခွင့်ဆိုတဲ့နေရာမှာဘလို့ကျင့်ဝတ်အကန့်အသတ်တွေရှိပါသလဲဥပဒေအရဘလို့အမှားကန်ချက်ပြီးပြီးတော့ထိန်းချုပ်ထားပါသလဲအခုလာမယ့်စနေနေ့ညတဲ့လေလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမိများလူရဲသရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြီးပို့ထားမယ်ဆိုရင်တဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သောရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ။
လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုတော့တောက်ကြနေညပဲထိတ်တန့်ရောက်တရင်အချင်းချုပ်ကိုမတ်သိန်ကီထိုက်ကပြောပြပေးပါမယ်ရှင
်။အမေရိကန်ဆိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရန်နာထတာကိုအဆုံးသတ်ပြီးစစ်ဖက်နယ်ပြည်တွင်းအသုံးစရိတ်ကိုဒေါ်လာဘီလီယံရာနဲ့ချီတိုးမြှင့်ထားတဲ့ဥပဒေချက်ကိုဒီကနေ့တောက်ကြနေမှာသမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးပြီးဥပဒေအဖြစ်တည်ပြလိုက်ပါပြီ။ဥပဒေချက်ကိုလက်မှတ်ရေးထိုးလိုက်ပြီလို့သမ္မတက Twitter လူမှုကွန်ရက်မှာရေးသားခဲ့ပြီးအခုဆိုရင်စစ်တပ်ဟာအရင်ရင်ကထက်ပိုပြီးခိုင်မာတောင့်တင်းသွားစေမှာဖြစ်တယ်လို့လည်းရေးသားခဲ့ပါတယ်ရှင်။တောင်ကိုရီးယားနိုင်ငံပျုံချန်ဆောင်ရသည့်အိုလံပစ်ပွဲတော်ဖွင့်ပွဲအခမ်းအနားမှာအမေရိကန်သမ္မတအမေရိကန်ဒုတိယသမ္မတ Mike Pence တ တောင်ကိုရီးယားသမ္မတနောက်မြောက်ကိုရီးယားထိပ်တန်းကိုယ်စားလှယ်တို့ VIP အရေးကြီးပုဂ္ဂိုလ်တွေအတွက်နေရာတစ်ခုထဲမှာအတူတက်ရောက်ခဲ့ကြပါတယ်။ဒါပေမဲ့မြောက်ကိုရီးယားကိုယ်စားလှယ်တွင်တော့အမေရိကန်ထုသမ္မတအနေနဲ့အဆက်အဆံမရှိခဲ့ပါဘူး။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့တန်းတန်းမှာအမေရိကန်ဒုတိယသမ္မတမိုက်ပင့်ဇနီးဖြစ်သူကာရင်နောက်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့ကတန်းတန်းထဲမှာထိုင်ခဲ့ကြပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်းရဲ့ညီမကတော့ဒုသမ္မတရဲ့နောက်မှာထိုင်ခဲ့တာဖြစ်ပါတယ်။
တောက်ကြနေ냐ပဲထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်းကြီးထိုက်ပြောပြပေးသွားတာပါရှင်။ဒီညအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ VOA American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32.40-48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington. Welcome to the Voice of America in Burmese.